Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့ January 10ရက်တောက်ကြညညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကရောဂါရေးပေါ်ခြေနေကြောင်း VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American သမ္မတ Donald Trump ကိုချန်နေသေးတဲ့သမ္မတတက်တန်းကုံနဲ့အထိဆက်မထားပဲရာထူးကနေဖယ်ရှားဖို့ဖိအားတွေတိုးနေချိန်မှာသမ္မတထရမ့်ကအာဏာကိုငြိမ်းငြိမ်းချမ်းချမ်းလွှဲပေးမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ရွေးကောက်ပွဲမှာဂျိုးဘိုက်ဒန်အနိုင်ရတယ်ဆိုတာကိုပထမဆုံးလူသိရှင်ကြားအသိအမှတ်ပြုတဲ့ဗီဒီယိုမင်ကွန်းကိုသမ္မတကခြားလာပြီးနေတော့ကထုတ်ပြန်ခဲ့ပါတယ်
။ A new administration will be inaugurated on January 20th.
January 20ရက်နေ့ကျရင်အစိုးရတဲ့ကျန်းသစ္စာချိန်ဆမှာဖြစ်ပါတယ်။သူ့အနေနဲ့အာဏာကိုချောချောမွေ့မွေ့လွှဲပြောင်းရေးကိုအာရုံစိုက်လုပ်နေတဲ့အကြောင်းသမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်။နိုင်ငံထဲမှာပြန်လည်တင်းပြတ်ကြဖို့ကိုလည်းသူကတောင်းဆိုခဲ့ပါတယ်။ကြာသပတ်နေ့အစောပိုင်းကတော့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှင်မာနဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ကသမ္မတကိုယာရုကနေဖယ်ရှားဖို့တောင်းဆိုခဲ့ကြတာပါ။သမ္မတအပေါ်တရားစွဲတဲ့မတဲ့မဲခွဲတဲ့နည်းနယ်ပဲဖြစ်ဖြစ်ဖွဲ့စည်းပုံထဲမှာခွင့်ပြုထားတဲ့နည်းနယ်ပဲဖြစ်ဖြစ်ဖယ်ရှားဖို့ပြောကြားခဲ့ကြပါတယ်။ဖွဲ့စည်းပုံပြင်ဆင်ချက်25အရာသမ္မတဟာစိတ်ပိုင်းအရာသူ့ရဲ့တာဝန်တွေကိုထမ်းဆောင်နိုင်တော့တဲ့အစွမ်းမရှိတော့ရင်ဒုသမ္မတနဲ့ဝန်ကြီးအဖွဲ့ဝင်အများစုရဲ့ဆုံးဖြတ်ချက်နဲ့သမ္မတကိုယာရုကနေဖယ်ရှားနိုင်ပါတယ်။တချို့ Republican အမတ်တွေလည်းသမ္မတကိုဖယ်ရှားဖို့တိုက်တွန်းနေကြပါတယ်။သမ္မတဒေါ်နယ်ထရမ့်အပေါ်ထောက်ခံတဲ့လူအုပ်ကြီးလွှတ်တော်အစအဦးရဲ့ပုံထုံးနေတုန်းကအတင်းဝင်ရောက်ခဲ့တဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးဂျာတာဘေးနေတုန်းကထရမ့်အစိုးရကက်ဘိနက်ဝန်ကြီးအဖွဲ့တွေကဝန်ကြီးနှစ်ယောက်ယာရုခနဲ့နှုတ်ထွက်သွားပါတယ်။ယာရုခနဲ့နှုတ်ထွက်ကြောင်းပထမဆုံးကြေညာသူကတော့တည်ယူပို့ဆောင်ရေးဝန်ကြီးအီလိန်ချောက်ဖြစ်ပါတယ်။သူကတော့သမ္မတရဲ့နိုင်ငံရေးမဟာမိတ်အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မကော်နယ်ရဲ့ဇနီးပါ။သမ္မတထရမ့်ကသူ့ပေါ်ထောက်ခံသူတွေကိုမိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်နိုင်ငံအတွက်စိတ်ဒဏ်ရာရစရာအဖြစ်အပျက်တွေဖြစ်ခဲ့တာမို့သူ့အနေနဲ့ဒီတိုင်းနေလို့မဖြစ်တော့ဘူးဆိုပြီးနှုတ်ထွက်ရတဲ့အကြောင်းပို့ဆောင်ရေးဝန်ကြီးရဲ့နှုတ်ထွက်စာမှာဖော်ပြထားပါတယ်။သမ္မတရဲ့စကားအဖြစ်ပြောဆိုမှုတွေကြောင့်ဒီလိုအခြေအနေရောက်ရတာလို့ဆိုပြီးပညာရေးဝန်ကြီး Betsy DeVos ကလည်းနှုတ်ထွက်စာတင်ခဲ့ပါတယ်။လွှတ်တော်အပေါ်အကြမ်းဖက်တိုက်ခိုက်တဲ့လုပ်ရက်ကဘလို့မှအဓိပ္ပာယ်မရှိလက်မခံနိုင်ဘူးလို့နှုတ်ထွက်စာမှာရေးသားထားပါတယ်။အင်ဂျီရောအရာရှိချုပ်တာဝန်ယူခဲ့ပြီးမြောက်ပိုင်းအိုင်ယန်နဲ့အထူးသတ်တမန်အဖြစ်လက်ရှိဆောင်ရွက်နေတဲ့မိတ်မိုဗယ်နီကလည်းသူ့ရဲ့ယာရုတာဝန်ကနေနှုတ်ထွက်သွားပါတယ်။တခြားအစိုးရတာဝန်ရှိသူတွေလည်းယာရုကနေနှုတ်ထွက်ဖို့စဉ်းစားနေကြတယ်လို့သူကဆိုပါတယ်။စီးပွားကူးသန်းဌာနရဲ့ထောက်လိုင်းရင်းနဲ့လုံခြုံရေးဒုလက်ထောက်ဂျွန်ကတ်စတဲလိုကလည်းအမေရိကန်ဒီမိုကရေစီစနစ်ရဲ့မန်တိုင်ကိုမကြုံဘူးတဲ့တိုက်ခိုက်မှုဖြစ်အောင်လို့သမ္မတကသွေးထိုးပေးခဲ့တယ်လို့ဆိုပြီးတော့ယာရုကနေနှုတ်ထွက်ပါတယ်။ထရမ့်ရဲ့တရုတ်မူဝါဒရေးရာထိပ်တန်းတာဝန်ရှိသူမက်ပေါ်တန်ဂျာကလည်းနှုတ်ထွက်စာတင်ထားပါတယ်။သမ္မတကတော့မလာနီယာထရမ့်ရဲ့အရာရှိချုပ်စတက်ဖနီဂရင်းချမ်အင်မြူရောလူမှုရေးဆိုင်ရာဝန်ကြီးရီဂီနက်စီတာတို့လည်းယာရုအသီးသီးကနေနှုတ်ထွက်သွားကြပါတယ်။အခုလိုနှုတ်ထွက်မှုတွေနဲ့ပတ်သက်လို့အင်မြူရောဘက်ကတော့တစုံတရာပြောကြားခြင်းမရှိသေးပါဘူး။ပုံထုံးနေတော့ကအမေရိကန်ပြည်ထောင်စုလွှတ်တော်ရဲ့အတင်းဝင်ပြီးဖျက်ဆီးခဲ့ကြသူတွေအပေါ်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေယာစွဲမှုဖွင့်စုံစမ်းနေပါပြီ။အထူးဂရုနဲ့ပါဝင်တဲ့ထရမ့်လိုလားသူယာနက်ချီရဲ့စည်းရင်းကိုထုတ်ပြန်ပြီးဖော်ထုတ်ဖန်ဆီးသွားမယ်လို့ကြားသာပြီးနေတော့ကကြေညာပါတယ်။အထူးဂရုနဲ့ပါဝင်သူ15ယောက်ကိုဝါရှင်တန်မြို့တော်ကပြည်ထောင်စုတရားရုံးမှကြားသာပြီးနေတော့ကအမှုဖွင့်ထားတယ်လို့ DC ခရိုင်ယာရေးရှင်းနေမိုက်ကယ်ရှာဝင်းကပြောပါတယ်နောက်ထပ်အယောက်40ကိုလည်းခရိုင်အထက်တရားရုံးမှအမှုဖွင့်ထားပါတယ်။အများစုကလွှတ်တော်ပရဝုံနဲ့တရားမဝင်ဝင်ရောက်မှုနဲ့ဖြစ်တယ်လို့ရှင်းနေရှာဝင်းကပြောပါတယ်။ပြည်ထောင်စုအမှုတွေနဲ့တရားစွဲထားတဲ့အထက်မှာအစိုးရအစအဦးတွေကပစ္စည်းတွေကိုခိုးယူမှုလက်နက်ဆိုင်ရာဥပဒေချိုးဖောက်မှုတို့ပါဝင်ပါတယ်။လွှတ်တော်အစအဦးနားမှာဖမ်းမိသူတယောက်ကိုတော့မောင်းပြန်တနက်ကင်ဆောင်မှုအစ်တစ်ပြစ်ဖောက်နိုင်တဲ့ဓာတ်ဆီပုံ၁၁ခုပိုင်ဆိုင်မှုတို့နဲ့ဖမ်းဆီးထားပါတယ်။တရားဥပဒေချိုးဖောက်ခဲ့သူတွေကိုဥပဒေနဲ့အညီဖမ်းဆီးအရေးယူနိုင်ဖို့လားနဲ့ချီအချိန်ကြာနိုင်ပေမဲ့အသေးအချာစုံစမ်းအရေးယူသွားမယ်လို့ DC ခရိုင်ယာယီရှင်းနေကပြောပါတယ်။လုံခြုံရေးကင်မရာတွေကရိုက်ကူးတဲ့ဗီဒီယိုတွေလူမှုကွန်ရက်ပေါ်တင်တဲ့ဗီဒီယိုတွေကနေပြီးတော့ဥပဒေချိုးဖောက်သူတွေကိုပိုက်ဆိတ်တိုက်ရှာဖွေဖော်ထုတ်သွားမယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်လွှတ်တော်အဆောက်အဦးကိုဆန္ဒပြသူတွေအတင်းဖြက်စီဝင်ရောက်တဲ့အဖြစ်အပျက်မတိုင်ခင်တုန်းကစစ်တပ်ကလုံခြုံရေးအဖြစ်ပေးမဲ့ကမ်းလှမ်းချက်ကိုလွှတ်တော်အပါအဝင်မြို့တော်တွေကအစိုးရအဆောက်အဦးတွေရဲ့လုံခြုံရေးတာဝန်ရှိသူတွေတစ်ချိန်မကငင်းဆန်ခဲ့ကြပါတယ်။သမ္မတထရမ့်အပေါ်ထောက်ခံသူအစွန်းရောက်လူအုပ်ကြီးကပီတယ်ဟီးလ်လွှတ်တော်အဆောက်အဦးလုံခြုံရေးအတားအဆီးတွေကိုအတင်းကျော်ဖြတ်ဝင်ရောက်ဖျက်ဆီးခဲ့ကြပြီးတဲ့နောက်တစ်ရက်မှာပဲကာကွယ်ရေးဌာနနဲ့ကြီးတဲ့တာဝန်ရှိသူတွေကအခုလိုဆွဆွဲပြောကြားခဲ့ကြတာပါ။ Jordan season Tare Sanapia Wemadange, the Denpa by Aluma, Pirin Kawaii, Chida, Ayan Dapa Wenrene, Capital Police Dapwe Jama, Swinning Puri Drema, the Jay Maka, Longjongi Apshi, Bibu, Ganlanke Jane, Capital Police Dapwe Baga, Kawaii Tana Siga, Akuni Dama Maho, Hulu, January La Doyanima, Nelson, a Jump Yangi Jang, Kawaii Tana, Lata Winji, Ken Rabanova, the Renaldi, with Jada Rini Runga, Biojangi Bare. ပေါ်ထူးနေတော့ကအကြံဖတ်မှုတွေကိုပူးပေါင်းတုံ့ပြန်ခဲ့တဲ့ကြီးတဲ့အတွင်းဝင်ရိုင်ယန်မကာဒီကလည်းလွှတ်တော်အစအုပ်ရဲ့အတင်းဖြတ်စီဆန္ဒပြသူတွေအင်အားနဲ့လွှတ်တော်အစအုပ်လုံခြုံရေးယူထားတဲ့တပ်ဖွဲ့အင်အားမမျှတာကိုမြင်ခဲ့ရပြီးတဲ့နောက်သူရဲ့မြို့တော်ရဲတပ်ဖွဲ့တာဝန်ရှိသူတွေရဲ့
American Tan, Yabe Mimavada, season Nibu, Yabai Kunaigani, Senaiti, Lidometer Sago, Kilohas Tenga, Dinga Tonya, Lidometer Nasanga, Kilohas Titi Shikon Tonya, Lidometer Tonsan Ne, Kilohas Kuton Tongane, Patamana Iwama, Lilamita Tia Kuze, Kilohas Tenga, Kunaruaniwa, Tolan Pinua. ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလူအုပ်နဲ့ဝင်ရောက်စီးနင်းမှုကကိုဗစ်-19ကပ်ရောဂါကိုအကြီးအကျယ်ပြန့်နှံ့စေတဲ့ဖြစ်ရပ်ဖြစ်လာမှာကိုကျွန်မအီတာဝန်ရှိသူတွေနဲ့တခြားသိပ္ပံပညာရှင်တွေကစိုးရိမ်နေကြပါတယ်။သူဘူးအော်ဟစ်ပြီးတော့လွ
ခဲ့ကြပဲအော်ဟစ်နေခဲ့ကြတဲ့အတွက်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအတွက်အခွင့်အရေးဖြစ်စေခဲ့တယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်ကကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူအန်ဒရမွန်ကပြောပါတယ်။အမေရိကန်မှာမနေ့ကဗိုင်းရပ်စ်ကြောင့်သေဆုံးခဲ့တဲ့သူ485ယောက်ရှိတယ်လို့ဂျွန်ဆော့ကင်တက္ကသိုလ်ကပြောပါတယ်။ဒါပြင်ဇန်နဝါရီလတည်းကိုရောက်လာတာနဲ့အမျှအခြေအနေတွေကပိုဆိုးလာနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီကလည်းပြောပါတယ်။လာမယ့်သမားသစ်ဂျိုးဘိုင်ဒန်လက်ထက်မှာတော့သူကတိပြုထားသလိုအမေရိကန်ပြည်ထောင်စုအနေနဲ့တနည်းကိုကာကွယ်စည်းတသန်းလောက်လူမှုကိုပေးသွားနိုင်မယ်လို့မျှော်လင့်ထားကြောင်းဒေါက်တာဖောက်ချီကပြောပါတယ်။အမေရိကန်မှာဗိုင်းရပ်စ်ကူးစက်သူ23သန်းခွဲကျော်နဲ့သေဆုံးသူ36,000ကျော်ရှိပြီးတော့ကမ္ဘာမှာကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။ကွာဒွမ်မာရောကူးစက်သူ88တန်းကျော်နဲ့တည်ဆုံးသူ2တန်းကျော်ရှိပါတယ်။ဗဇွန်နိုင်ငံမှာတော့တည်ဆုံးသူစီးရင်ဟာမနေ့က2သိန်းကျော်သွားခဲ့ပြီဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာတော့နိုင်ငံတကာကရောက်လာတဲ့သူအလုံး COVID-19 ရောဂါစစ်ဆေးမှုတွေကိုမဖြစ်မနေလုံဆောင်မှာဖြစ်တယ်လို့ကြေညာလိုက်ပါတယ်။ဩစတြေးလျနိုင်ငံ Brisbane မြို့မှာတော့ဗြိတိန်ကနေရောက်လာပြီးတော့အလုံးကူးစက်မြင်တဲ့မျိုးပီဇာပြောင်းဗိုင်းရပ်စ်ကိုဟိုတယ်မှာတရားခွဲနေနေတဲ့တန်ရှင်းဝန်ထမ်းတို့မှတွေ့ရှိပြီးတဲ့နောက်ဒီနေ့ညကစပြီးတော့3ရက်လူတွေကိုအပြင်မထွက်ကြဖို့အမိန့်ထုတ်လိုက်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေထိုးလာနေတဲ့အတွက်ဂျပန်ဝန်ကြီးချုပ်ယိုရှိဟီရီဆူဂါကတိုကျိုမြို့နဲ့အနီးတစ်ဝိုက်ကခရိုင်3ခုမှာဖေဖော်ဝါရီ9ရက်နေ့အထိနိုင်ငံတော်အရေးပေါ်အခြေအနေတရက်ကြေညာလိုက်ပါတယ်ခင်ဗျာ။လွန်ခဲ့တဲ့20လောက်ကဘာလီကျွန်းကျန်းဖတ်တိုက်ခိုက်မှုနဲ့ဆက်နွယ်တဲ့အစိုးရဘာသာရေးကောင်းဆောင်ကိုအင်ဒိုနီးရှားနိုင်ငံကလွှတ်ပေးလိုက်ပါတယ်။2002ခုနှစ်အောက်တိုဘာလကဖြစ်ခဲ့တဲ့အဲ့ဒီဘုံခွဲတိုက်ခိုက်မှုကြောင့်ညကလပ်နှစ်ခုမှနိုင်ငံသားအများစုပါဝင်လူပေါင်း200ကျော်တည်ဆုံခဲ့တာပါ။အယ်ကိုင်ဒါအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ဂျမာအစ္စလာမီယာအကြမ်းဖက်ကွန်ရက်အဖွဲ့ရဲ့ခေါင်းဆောင်အဘူဘကာဘာရှီယားကိုဂျကာတာမြို့ရနာကဂူနန်စင်တာအကျဉ်းထောင်ကနေဒီနေ့မနက်မှလွှတ်ပေးလိုက်တာဖြစ်ပါတယ်။အသက်82နှစ်ရှိဖြစ်တဲ့သူကိုအင်ဒိုနီးရှားနိုင်ငံရဲ့တမ်းပြန်အကြမ်းဖက်နေနေထူးတက်ဖွဲ့တွေကဝန်းရံပြီးတော့သူရဲ့မိသားစုဝင်တွေစောင့်နေတဲ့ကားစီကိုပို့ဆောင်ပေးခဲ့ပြီးသူဟာဂျာဗာကျွန်းအလယ်ပိုင်းကဆိုလိုမြို့ကိုပြန်သွားခဲ့ပါတယ်။ဘာရှီယားဟာဘာသာရေးဆွံ့ရောက်တွေကြားဆက်ပြီးတော့ဩဇာလွှမ်းမိုးမှုရှိနေတဲ့အပေါ်မှာစိုးရိမ်နေတာနဲ့အမျှသူဟာအဆွံ့ရောက်မှုရှော့ချရေးအစီအစဉ်မှာလည်းပါဝင်လာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။သူကို2011ခုနှစ်တုန်းကတော့ဘာလီဘုံခွဲတိုက်ခိုက်မှုနဲ့မဟုတ်ပဲအာချေးပြည်နယ်မှာစစ်သွေးကြွတွေကိုလေ့ကျင့်သဏ္ဍာန်ပေးတာနဲ့ဆက်နွယ်ပြီးတော့ထောင်ဒဏ်15နှစ်ချမှတ်ခဲ့တာပါ။ အိမ်နောက်သူဟာထောင်ထဲမှာဆင်းနေနေခဲ့ပြီးတော့နေမကောင်းတာနဲ့အင်ဒိုနီးရှားနိုင်ငံရဲ့အဓိကကြတဲ့နိုင်ငံတော်အားလိုက်ရတဲ့ဘာသာရေးပွဲတော်နေ့ဒီမှာအကျဉ်းသားတွေကိုလွှတ်ပေးတဲ့အစီအစဉ်တွေနဲ့ပြစ်ဒဏ်လျှော့ဖို့ခံရတာဖြစ်ပါတယ်။အခုလိုပါရှီးယားနဲ့အခြားအကြမ်းဖက်ဆွေးရောက်တွေကိုလွှတ်ပေးလိုက်တဲ့အပေါ်မှာအလွန်ပဲစိတ်မသက်မသာဖြစ်မိရဲ့လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကပြောပါတယ်ခင်ဗျာ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကယ်လီခရော့ဖ်အနေနဲ့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနကကြေညာထားတဲ့အတိုင်းရှေ့သတင်းပတ်အတွင်းထိုင်ဝမ်ကိုသွားခဲ့မယ်ဆိုရင်အမေရိကန်အနေနဲ့ကြီးကြီးမားမားပေးဆပ်ရမှာဖြစ်တယ်လို့တရုတ်နိုင်ငံကမနေ့ကချင်းကြောက်လိုက်ပါတယ်။အမေရိကန်အနေနဲ့သူတို့ရဲ့မားရွံ့တဲ့လောရဲ့အတွက်ကြီးကြီးမားမားပေးဆပ်သွားရမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာပြုတ်တန်ကိုယ်စားလှယ်အဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်အနေနဲ့သူတို့ရဲ့အဓိပ္ပာယ်မရှိတဲ့ရန်စားမှုတွေကိုရပ်တန့်ဖို့နိုင်ငံဆက်ဆံရေးနဲ့ကုလသမဂ္ဂမှနိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုနောက်ထပ်ခက်ခဲအောင်မလုပ်ဖို့နဲ့လမ်းမကိုဆက်မလျှောက်ဖို့အတွက်တရုတ်နိုင်ငံအနေနဲ့အမေရိကန်ကိုအပြင်းထန်တိုက်တွန်းတယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်။တရုတ်နိုင်ငံအနေနဲ့ဒီခီးစဉ်ပေါ်မှာခိုင်မာကန့်ကွက်ပြီးအမေရိကန်အနေနဲ့လည်းဒီခီးစဉ်ကိုဖျက်သိမ်းဖို့တောင်းဆိုတယ်လို့ပြောကြားလိုက်ပြီးတော့ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့လက်အောက်ခံပြည်နယ်တစ်ခုသာဖြစ်တယ်ဆိုတဲ့တရုတ်ဆိုရရဲ့တပီတော်မူဝါဒကိုထပ်လောင်းပြောကြားလိုက်ပါတယ်။အမေရိကန်သံမတ်ခရော့ဟာတိုင်ဖီကိုလာမဲ့ဇန်နဝါရီ17ရက်နေ့ကနေ15ရက်နေ့မှာတွားရောက်နိုင်ပြီးတော့ထိုင်ဝမ်တာဝန်ရှိသူတွေပါဝင်တခြားသံတမန်ရေးအတိုင်းဝန်ကလူတွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်စံကိုယ်စားလှယ်အဖွဲ့ကကြေညာရေးနေ့ညနေပိုင်းမှာပြောပါတယ်ခင်ဗျာ။မှတ်တမ်းတင်ထားတာအရဆိုရင်2020ပြည်နှစ်ဟာ2016ခုနှစ်နဲ့တန်းတူအပူပြင်းဆုံးနှစ်ဖြစ်တယ်လို့ဥရောပသမဂ္ဂဥရုယာတီလေးလာဆောင်ကြီးဌာနကဒီနေ့ပြောလိုက်ပါတယ်။2015ခုနှစ်ကစပြီး6နှစ်တာကာလဟာဘဝမှာအပူပြင်းဆုံး6နှစ်အဖြစ်မှတ်တမ်းတင်ထားတာဖြစ်ပြီးလုံငရဲ21နှစ်အတွင်းမှာ20မှာဇက်တိုက်ပို့ပြီးတော့ကဘာကြီးပူနွေးလာတဲ့အထောက်ထားတွေတွေ့ရတယ်လို့ Copernicus ဥရုယာတီပြောင်းလဲမှုလေးလာဆောင်ကြီးဌာနကပြောပါတယ်။2020ခုနှစ်ကတော့ထူးထူးခြားခြားကိုပူနွေးတဲ့နှစ်ဖြစ်တယ်လို့ Copernicus ယာတီဥရုပြောင်းလဲမှုလေးလာဆောင်ကြီးအဖွဲ့ရဲ့ညွှန်ကြားရေးမှူး Carlo Bontempo ကပြောပါတယ်။ဒါဟာအနာဂတ်မှာဆိုးရတဲ့ယာတီဥရုကျိုးဆက်တွေကိုကာကွယ်ဖို့အတွက်ကာဗွန်ဓာတ်ငွေလျှော့ချရည်မှန်းချက်တွေကိုအများဆုံးအကောင့်ထဲပို့ဖို့လိုအပ်တယ်ဆိုတာကိုထပ်ပြီးတော့သတိပေးလိုက်တာဖြစ်တယ်လို့လည်းသူကပြောပါရခင်ဗျာ။ဗီဒီယိုကနေတောက်ချာနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်လွှတ်တော်ဆောက်အုပ်ထဲလူတွေအတင်းချိုးဖောက်ဝင်ရောက်ပြီးတော့တရားဥပဒေမဲ့အကြမ်းဖက်ဖျက်လို့ဖျက်ဆီးလုပ်ခဲ့တဲ့လူရက်ကိုစိတ်ဆိုးသောသားထမင်းကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာတာပတင်းလေးကထုတ်ပြန်တဲ့ဗီဒီယိုမိန့်ခွန်းထဲမှာပြောထားပါဗျာ။လွှတ်တော်ရဲလူတွေဒီလိုအတင်းဝင်ရောက်ခဲ့တဲ့လူရက်ပေါပေါက်စီခဲ့တဲ့အတွက်ဆိုပြီးသမ္မတထရမ့်ကိုရာထူးကဖယ်ရှားပေးဖို့ဒီမိုကရက်ဖက်ကရောရီပပ်ဘလစ်ကန်တွေဖက်ကပါတောင်းဆိုမှုတွေတိုးလာချိန်မှာသမ္မတရဲ့ဗီဒီယိုထွက်လာတာပါ။ပက်စတီဝီဒါကူဆိုရာတင်ပြပို့ထားတာကိုကျွန်မအနောက်လောက်ဆက်ပြီးတင်ပြသွားပါမယ်။သမ္မတဒိုနယ်ထရမ့်ကိုထောက်ခံသူလူအုပ်ကြီးကလွှတ်တော်အဆောက်အုံနဲ့အတင်းချိုးဖောက်ဝင်ရောက်ခဲ့ပြီးနောက်တနေ့မှာပဲသမ္မတထရမ့်ကအဲ့ဒီလိုရတဲ့ပတ်သက်ပြီးတော့ဗီဒီယိုမိန့်ခွန်းထုတ်ပြန်ခဲ့တာပ
ါ Like all Americans I am outraged by the violence
တခြားအမေရိကန်နိုင်ငံသားအလုံးလိုပဲဒီလိုတရားဥပဒေမဲ့အကြမ်းဖက်တဲ့ဖက်လို့ဖြစ်စီလို့ရတွေပေါ့ကျွန်တော်ကိုယ်တိုင်လည်းသိပြီးစိတ်ဆူးဒေါသဖြစ်မိပါတယ
်သမ္မတရွေးကောက်ပွဲရလကိုလွှတ်တော်ကအတည်ပြုလိုက်တာကိုလည်းသမ္မတထရမ့်ကအတိအမှတ်ပြုပြောဆိုထားပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲရှုံးနေကြောင်းလက်ခံပြောကြားတဲ့မင်ကိုနေမှာပါဝင်နေကြရွေးကောက်ခံသမ္မတဂျိုးဘန်ဒန်ကိုဂုဏ်ပြုပြောဆိုသွားတာမျိုးတော့မရှိပါဘူ
း My focus now turns to ensuring a smooth
အနာလက်ကြောင်းရေးလုပ်ငန်းတွေနည်းလမ်းတကျနဲ့ချောချောမွေ့မွေ့ဖြစ်အောင်ကျွန်တော်အာရုံစိုက်နေပါတယ
်ရွေးကောက်ခံသမ္မတမစ္စတာဘန်ဒန်ကကြာရာပတေးလေးမှာသမ္မတထရမ့်ကိုထပ်ပြီးတော့အခုလိုပြင်းပြင်းထန်ထန်ပြစ်တင်ပြောဆိုခဲ့ပါတယ
် He unleashed an all out assault on our institutions of our democracy from the outset.
မြန်မာပြည်ရဲ့ဖွဲ့စည်းတဲ့ဒီမိုကရေစီစနစ်ပေါ်ကိုကိုတိလက်ရောက်တက်ခတ်မှုတွေပေါ်ပေါက်လာအောင်သမ္မတထရမ့်ကအားပေးအမြောက်ပြုပေးတာပါ။အ
ုပ်စုဖွဲ့အကြံဖက်မှုတွေကြောင့်သမ္မတထရမ့်ကိုရာထူးကဖယ်ရှားပေးဖို့တောင်းဆိုမှုတွေတိုးလာတာကိုတော့မစ္စတာဘန်ဒန်ကထည့်ပြောင်းသွားပါဦး။မကြာခင်အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်လာနိုင်ခြေရှိတဲ့ဒီမိုကရက်အမတ်ချက်ရှူမာနဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ကတော့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အမတ်25အရသမ္မတကိုရာထူးကဖယ်ရှားဖို့တိုက်တွန်းနေကြပါတယ်။
By inciting sedition as he did yesterday.
စူပူထားကြမှုတွေပေါ်ပေါက်လာအောင်သမ္မတထရမ့်လှုံ့ဆော်ခဲ့တဲ့အတွက်သူ့ကိုယာရုကဖယ်ရှားပစ်ဖို့လိုပါတယ်။သမ္မတတပ်တန်းကုန်ဖို့ကြံနေသေးတဲ့23ရက်ဟာအမေရိကန်နိုင်ငံအတွက်ကြောက်စရာကောင်းတဲ့နေ့တွေဖြစ်လာနိုင်ပါတယ
်။ Republican အောက်လွှတ်တော်အမတ် Adam Kissinger ကလည်းသမ္မတထရမ့်ကိုဖယ်ရှားပစ်ဖို့အခုလိုတောင်းဆိုထားပါတယ
်။ All indications are that the president has become unmoored. Not just from
the သမ္မတထရမ့်ဟာသူ့ရဲ့တောင်းဝန်တရားတွေကျန်းသစ္စာကျေဆွခဲ့တာတွေလက်တွေ့အခြေအနေတွေနဲ့ပါကင်းကွာလာနေပြီဆိုတာကို အချက်အလက်ပေါင်းစုံမှာညွှန်ပြနေပါတယ်
။ဖွဲ့စည်းပုံမှာပြတန်းချက်အမှတ်25ကတော့သမ္မတတဦးအနေနဲ့သူ့ရဲ့အာဏာနဲ့တာဝန်ဝတ္တရားတွေကိုထမ်းဆောင်နိုင်ခြင်းမရှိတော့ဘူးဆိုရင်သူ့သမ္မတနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးအများစုရဲ့ထောက်ခံမဲ့နဲ့ဖယ်ရှားပြနေပါတယ်။သူ့သမ္မတမိုက်ပင်စကရောအစိုးရအဖွဲ့ဝင်ဝန်ကြီးတယောက်ကမှအဲ့ဒီလိုလုပ်ဖို့လူသိရှင်ကြားထောက်ခံပြောဆိုထားတာတော့မရှိပါဘူး။American Enterprise Institute ကညွှန်ကြားရေးမှူး John Fortier ကလည်းသမ္မတထရမ့်ရဲ့ရာထူးသက်တမ်းကရပ်ပိုင်းလောက်သာကျန်တော့တဲ့အတွက်သူ့ကိုရာထူးကဖယ်ရှားဖြစ်ဖို့ဆောင်ရွက်ရမှာတရားရေးရအဟန့်တာတချို့ကြောင့်ခက်ခဲနိုင်ပေမဲ့လို့ဖြစ်နိုင်စရာတော့ရှိပါတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲဒီအကြမ်းဖက်မှုကိုစုံစမ်းနေတဲ့တရားရေးဌာနရှေ့နေတယောက်ကဒီဖြစ်ရပ်ကိုလုံဆော်သူဘယ်သူကမှမဆိုတရားစွဲမယ်လို့ပြောပါတယ်။ဒီတဲမှာရွေးကောက်ပွဲမှာမစ္စတာဘိုင်ဒန်အနိုင်ရတာကိုအတည်ပြုကြမယ်လွှတ်တော်အမတ်တွေကိုဟန်တာဖို့လိုရဲဆိုပြီးထောက်ခံသူတွေကိုပြောခဲ့တဲ့သမ္မတထရမ့်လည်းပါလာနိုင်ခြင်းရှိနေတာပါမစ္စဘလိုစီကတော့ဖွဲ့စည်းပုံမှာပြတ်တန့်ချက်အမှတ်25အရာသူ့သမ္မတပန့်စပက်ကဆောင်ရွက်တာမျိုးမရှိရင်သမ္မတထရမ့်ကိုအရေးယူဖို့အောက်လွှတ်တော်ကစဉ်းစားနိုင်ရရှိတယ်လို့ပြောပါတယ်2016သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာအရှုပ်အရှင်းတွေပေါ်ပေါက်ခဲ့တာကြောင့်သမ္မတထရမ့်ကို2019ခုနှစ်နောက်ပိုင်းမှာအောက်လွှတ်တော်ကအရေးယူခဲ့ပေမဲ့လို့သူ့မှာအပြစ်မရှိကြောင်းအထက်လွှတ်တော်က2020ခုနှစ်ဖေဖော်ဝါရီလမှာဆုံးဖြတ်ထားခဲ့တာလည်းဖြစ်ပါတယ်။ကျမနောင်လောပါ
ယူအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ရေခိုင်ပြည်နယ်ပါဝင်ရေကောက်ပွဲတွေမကျင်းပဖြစ်ခဲ့တဲ့နေရာတွေမှာလောက်တလောကျင်းပနိုင်မဲ့အခြေအနေတွေမရှိသေးဘူးလို့မြန်မာအစိုးရကပြောဆိုလိုက်တဲ့အကြောင်းသိပြပေးပါမယ်ကျွန်တော်နိုင်ကွင်းအိမ်မှာဒီကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ကြံတိုင်းသားဒေသတွေမှာလည်းလုံခြုံရေးအခြေအနေတွေစိတ်မချရသေးတာပါဝင်လွတ်လပ်မြသမှုရရှိမဲ့အခြေအနေတွေမရှိသေးတာကြောင့်ကျင်းပနိုင်မှာမဟုတ်ကြောင်းမြန်မာအစိုးရပြောခွင့်ရဥစော်သေးကပြောဆိုလိုက်တာပါနိုဝင်ဘာလ10ရက်နေ့တုန်းကရွေးကောက်ပွဲကျင်းပရမှာမပါဝင်ခဲ့တဲ့ရခိုင်ပြည်နယ်ကကိုးမြို့နယ်နဲ့ရှမ်းမြည်နယ်မိုင်းကမြို့နယ်ကမဲဆန္ဒနယ်မြေတွေမှာကျင်းပနိုင်ဖို့တပ်မတော်ကတိုက်တွန်းလိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာသမရယုံပြောခွင့်ရဥစော်သေးကပြောဆိုလိုက်တာဖြစ်ပါတယ
်။သက်ဆိုင်တဲ့ UEC ကိုဒီဒေသတွေကတော့လုံလုံရေးအမှတ်ကန်တယ်ဆိုတာမျိုးပြထားတာမရှိဘူးပေါ့နော်။ဒီကြေညာတဲ့ဘက်မှာလည်းကျွန်တော်တို့ပြန်လည်ပြောရရင်တပ်မတော်ဘက်ကဒီနိုင်ဆွေးနွေးတဲ့အဖွဲ့အစည်းနဲ့ကျွန်တော်တို့ပြောပြတာရှိပါတယ်။ဘာတွေဆွေးနွေးတယ်ဘာတွေဆွေးနွေးဆိုတဲ့အပိုင်းပေါ့နော်။အဲ့ဒီအပိုင်းတွေကလည်းဆွေးနွေးညီနိုင်တဲ့အပိုင်းပါလေ။ပြောရရင်တော့မပြီးသေးဘူး။ငားလည်မှုနဲ့ရပ်နေတဲ့အနေအထားဖြစ်တယ်။ဒီလိုမျိုးငားလည်မှုနဲ့ရပ်နေတဲ့အနေအထားတော့မှပြည်သူတွေကတော်တော်လေးအဆင်ပြေတယ်။ပြန်လည်ပြောရရင်တိုက်ပွဲဆောင်3000 4000ကျော်လောက်ရှိတာမှ7000လောက်ကပုံကိုပြန်သွားပြီ။3000လောက်မပြန်နိုင်သေးဘူး။ဥပမာမဲပေးမယ်ဆိုရင်အဲ့ဒီ IDB မှာရှိတဲ့လူတွေဘယ်လိုမဲပေးမလဲပြဿနာ။ဒါကဥပဒေမျိုးတွေနဲ့လုံးဝမကိစ္စရအများကြီးရှိတယ်အဲ့တော့ဒီဘိုင်းတွေကချက်ချင်းနိုင်ငံလုပ်ဖို့တော့အဆင်မပြေဘူ
းရွေးကောက်ပွဲကျင်းပမယ်ဆိုရင်ပြင်ဆင်ရမယ့်ကိစ္စတွေများစွာရှိတယ်လို့ရွေးကောက်ခံကိုယ်စားလှယ်တွေကိုလည်းမဲဆွန့်နိုင်ဖို့အချိန်ကာလပေးရမှာဖြစ်တာကြောင့်တပ်မတော်ကတောင်းဆိုထားတယ်လို့လာမယ့်ဖေဖော်ဝါရီလ10ရက်နေ့မှာကျင်းပနိုင်မယ့်အလားအလာနေပါတယ်လို့လည်းဥစော်သေးကပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်ကိုမြို့နယ်နဲ့ရှမ်းပြည်နယ်မိုင်းကမြို့နယ်တွင်ရေကောက်ပွဲအများဆုံးကျင်းပပြီးဖို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေဇန်နဝါရီလ9ရက်ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ဒီအချိန်လေးကိုတမတော်ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ
်ဒီလိုလက်ရှိမှာတိုက်ပွဲလည်းမဖြစ်ပါဘူးတိုက်ပွဲဖြစ်ပွားခဲ့မှုလည်းမရှိဘူးပြကတ်တိုက်မှုရဆဲနေဖြစ်တယ်ဒါကြောင့်မလို့ဒီအပိုင်းနဲ့ပတ်သက်တဲ့အုံုံကြီးပေါ့တမတော်ပိုင်းနဲ့ပတ်သက်တဲ့ပေါ့ပြကတ်တိုက်မှုရဆဲနဲ့ပတ်သက်ပြီးဆောင်ရွက်ပြီးဖြစ်တယ်ဒါကြောင့်မလို့ကျွန်တော်ကပေါ်လွင်သွားကျင်းပနိုင်ရေးအတွက်ဆောင်ရွက်တင်တယ်လို့တိုက်တွန်းခြင်းဖြစ်ပါတယ်အခုနောက်ပြောတဲ့အုပ်ချုပ်မှုပိုင်းဆိုင်ရာလုံခြုံရေးနဲ့ပတ်သက်တဲ့ကြောင့်ဆောင်ရွက်ဆက်ကြီးအခုနောက်ပြောတဲ့လုပ်ငန်းတွေလုပ်ရမယ်ဆိုတော့လည်းကျွန်တော်တို့ရှိရမယ်ဆိုတော့လည်းဒါတော့ပေါ့ဖြစ်တယ
်ဒီခိုင်းမြင်းနဲ့ကြောက်တော်မြို့နယ်ပြည်သူ့လှုပ်တော်ကိုယ်စားလှယ်ဦးဆုံးဝင်းကတော့ရေကောက်ပွဲတွေကျင်းပနိုင်တဲ့အခြေအနေရှိတယ်လို့ယုံကြည်ကြောင်းပြောပါတယ
်ကျွန်တော်တို့ကတော့ပြီးတော့ချေပြောတဲ့ဟာတော့ဒီကက်ဒီမှာကအင်တာနက်တွေလည်းခက်ခဲလို့ရှိတယ်ကျွန်တော်တို့ကတော့မချရဘူးတက်မလို့ကဝင်းဦးတို့ရင်းကထုတ်ပြန်တဲ့ကြေညာချက်တွေကိုတော့ဒီနေ့ line ပေါ်မှာဟိုတွေ့တယ်ဆိုတော့လက်နက်ကိုင်းအဖွဲ့အစည်းကဒီရေကောက်ပွဲကိုကြိုးဆိုတဲ့လက်ကျင်တယ်ဆိုတဲ့အခြေအနေတွေနဲ့အဲ့ဒီ ချိန်မှာတော့တော်တော်လေးကိုထိတိတိတိနဲ့နေကြတယ်ဆိုတဲ့လက္ခဏာတွေကိုကျွန်တော်တို့မြင်ရတယ်ပေါ့တကယ်လုံမယ်ဆိုရင်လုံလို့ရတဲ့အနေအထားတွေရှိတယ်ဆက်ဖက်ကြလည်းပဲဒီရေကောက်ဖွဲ့ကိုကျိုးဆိုတယ်လုံးဖြစ်နေဒီအေဖက်ကြလည်းပဲဟောဖြစ်နေတယ်တခြားပြဿနာတွေကတော့ဒေယာကိုသူတို့ညှိုးတယ်လို့ကျွန်တော်မသိဘူးလုံလို့ရရတော့ကျွန်တော်တို့ဖြစ်တယ်မှာအဒီနေ့လုံးရဒီနေ့ဖြစ်တယ်မနေ့ကလုံးလည်းမနေ့ကဖြစ်တယ
်ပြီးခဲ့တဲ့လူဘာလာစီရဲ့နေ့မှာကျင်းပခဲ့တဲ့ရေကောက်ပွဲမှာလုံချုံရေးချင်တွေကြောင့်ရခိုင်ပြည်နယ်ကိုမြို့နယ်ရှမ်းပြည်နယ်မိုင်းကန်မြို့နယ်မွန်ပြည်နယ်ဘီလင်းမြို့နယ်ဒေသတချို့တွေမှာရေကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးရှမ်းပြည်နယ်မိုင်းကန်ဒေသမှာလည်းတမ္ပရောနဲ့တောင်ပိုင်းရှမ်းပြည်တမ္ပရော RCSS SSA တို့တိုက်ပွဲရပ်တနေတယ်လို့မွန်ပြည်နယ်ဘီလင်းမြို့နယ်ကြတောင်းစိတ်ဘက်မှာတော့ KNU ကရင်မြို့သားစီယုံတပ်မတဲ့တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်နဲ့နေကြာဆောက်တပ် PGF ပူးပေါင်းဖွဲ့တို့ကြားထိသိမ်းမှုအနှဲငယ်ဖြစ်ပွားနေပါတယ်ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေကိုဖန်တီးဖို့အေးအေးရခိုင်လက်နက်ကိုင်ဖွဲ့ရဲ့ကမ်းလှမ်းချက်ကိုတပ်မတော်ကလက်ခံခဲ့ပြီးနောက်ပိုင်းရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆိုင်နေတာနှစ်လလောက်ရှိနေပါပြီပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့တုန်းကတပ်မတော်နဲ့အေးအေးဖွဲ့တို့ကြားဝက်ပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSC ထိန်းချုပ်ရာပန်စမ်းမြို့မှာတွေ့ဆုံရမှာရခိုင်ပြည်နယ်ငင်းချမ်းရေးနဲ့ရွေးကောက်ပွဲတွေကျင်းပနိုင်ရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်ရခိုင်ပြည်နယ်ကရွေးကောက်ပွဲမလုပ်ဖြစ်ခဲ့တဲ့နေရာတွေမှာအများဆုံးကျင်းပဖို့သက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကဝိုင်းဝန်းဆောင်ရွက်ကြဖို့နိုင်ငံတော်သမ္မတဦးဝင်းမြတ်ကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာတိုက်တွန်းထားပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲမကျင်းပဖြစ်တဲ့နေရာတွေနဲ့ပတ်သက်လို့အဓိကတာဝန်ယူထားရတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့တည်တည်ကြကြရှင်းလင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်တန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေအတွက်ကိုဗစ်ကာကွယ်ဆေးရဖို့ငွေပေးချေထားပြီးအမြန်ဆုံးရဖို့စီစဉ်နေကြောင်းအစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တဲ့အကြောင်းတင်ပြပေးပါမယ်ကျွန်တော်ထောက်ခံပါမြန်မာနိုင်ငံကလူဦးရေ15တန်းအတွက်အိန္ဒိယနိုင်ငံကမှာယူထားတဲ့ကိုဗစ်ကာကွယ်ဆေးအမြန်ဆုံးရရှိနိုင်အောင်စီစဉ်နေပြီးမကြခင်ရရှိမယ်လို့ခန့်မှန်းထားကြောင်းသမရယုံညွန်ကြိုင်မှုချုပ်ဦးစော်ထေကဒီကနေ့ပဲနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါ။
အများဆုံးတော့လုံနေတယ်။လုံနေတဲ့အပိုင်းမှာဒီဘက်ဒီကျွန်တော်တို့ဒီအခုတဝက်ပေါ့နော်။တဝက်85တန်းကိုကျွန်တော်တို့14ရက်နေ့နောက်ဆုံးထားလွှဲပြီးရွာရင်ဟိုဘက်ကကျွန်တော်ဟိုတင်ဖို့ပေါ့နော်။စီးတွေတင်ဖို့လုပ်ရမယ်။အဲ့လုတ်တဲ့ဟာကိုလည်းမြင်အောင်လို့ကျွန်တော်တို့ညှိနှိုင်းနေတယ်။အဲ့တော့ဟိုဖေဖော်ဝါရီလတည်းရနိုင်မလားပေါ့နော်။ရနိုင်မလားလို့ကျွန်တော်တို့ဟိုတက်ကက်ထားပြီးတော့တက်ကက်ထားတာပေါ့နော်။ဒါပေမဲ့ဖေဖော်ဝါရီလရမယ်လို့ကျွန်တော်ပြောတာမဟုတ်ဘူး။ဒါကကျွန်တော်တို့တနင်္ဂနွေနေ့လည်းပြောလို့မရဘူး။အိန္ဒိယဘက်ကလည်းဟိုအများဆုံးကိုပေးဖို့တော့ဒါလည်းတော့အများဆုံးတော့ညှိနေပါလေ။ညော်မှန်းတာကတော့ဖေဖော်ဝါရီရမလားပေါ့နော်။အဲ့လိုတော့ညော်မှန်းထားပါလေ။
လာမယ့်ဖေဖော်ဝါရီလမှာအမေရိကန်ဒေါ်လာ85တန်းကိုလွှဲပေးဖို့စီစဉ်ထားပြီးပထမတုပ်ဖြစ်ထိုးစေး10တန်းရောက်ရှိလာတဲ့အခါကျန်တဲ့တဝက်ကိုထပ်မံပေးချေဖို့သဘောတူထားတယ်လို့လည်းပြောပါရယ်။နောက်ထပ်လည်းကာကွယ်ဆေးတွေရနိုင်မှုအိန္ဒိချင်းတရုတ်နိုင်ငံပါဝင်ကျန်နိုင်ငံတွေနဲ့ညှိနှိုင်းနေတယ်လို့ဦးစော်ထေးကပြောပါရယ်
။နောက်တခြား bilateral တွေတရုတ်နဲ့လည်းကျွန်တော်ညှိနေတာရှိတယ်။နောက်ဖွံ့ဖြိုးတဲ့နိုင်ငံတွေရမယ် relationship ရဲ့ဟိုကျွန်တော်တို့ကာကွယ်ဆေးပေါ့နော်ရရှိရေးလုပ်ငန်းစဉ်တွေမှာလည်းကျွန်တော်တို့ပါတယ်။သို့တော့ဒါကတော့ကိုယ်နိုင်ငံရေးပေါ့နော်ကျွန်တော်တို့အစောဆုံးရအောင်ပေါ့အမြန်ဆုံးရအောင်တုံနေတဲ့သဘောဖြစ်ပါတယ
်ကိုဗစ်ကာကွယ်ဆေးကိုတော့ပထမဦးစားပေးဖြစ်မြန်မာတနင်္ဂနွေလုံးကကျန်းမာရေးဝန်ထမ်း3,000ကျော်ကိုထိုးနှံပေးမှဖြစ်တယ်လို့လည်းမြန်မာနိုင်ငံကျန်းမာရေးနဲ့အားစားဝန်ကြီးဌာနကပြောဆိုထားပါတယ်ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကဇန်နဝါရီ9ရက်နေ့ထိထုတ်ပြန်ထားတဲ့စီးနီးရမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ2,900ကျော်နဲ့ကူးစက်ခံသူ3,800ကျော်ရှိနေပါတယ်ခင်ဗျာကျွန်တော်ထောက်ခံပါ VOA တက်သတင်းပေးပို့ထားတာဖြစ်ပါတယ်
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောက်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းဆီးတက်ရပါမယ်။သူတို့ကလည်းခံခံတက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းဆီးတက်ရပါမယ်။အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းတဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။Cystic Fibrosis အဆုတ်ရောင်ယောဂါ Cancer ယောဂါဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံတုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ ကျမရေကောင်းတဲ့ကလေးတွေလည်းသူများတွေနဲ့တုံးတွေအကွာချားမနေနိုင်ရင်ပိတ်နှခေါင်းစီတက်တင်တာပါကလေးတွေဟာနှခေါင်းစီမတက်ခင်လက်ကိုပိုးတက်စီရနေဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှခေါင်းစီကနှခေါင်းပါးစပ်နဲ့မေးစည်းတို့ကိုတိကျဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်တထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကိုက်ရ၊သူများကိုလည်းပေးမတော့ရပါဘူး။နှာခေါင်းစည်းချုပ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာ၊ကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်။ရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာထိမ့်သိမ်းခံရတဲ့ရိုဟင်ဂျာမွတ်စလင်တရားနီးပါးတွေကကိုဗစ်ရောဂါပိုးကူးစက်သူတွေ့ရှိခဲ့တာကြောင့်သီးသန့်ခွဲကုသပေးဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးကြပါမယ်။ကျွန်မမိခါပါ။ရွှေပြည်သာမြို့နယ်မှာတရားမဝင်ရောက်ရှိနေသူတွေအဖြစ်အာဏာပိုင်တွေကဒီသတင်းပတ်ထဲမှာပဲထိမ့်သိမ်းလိုက်တဲ့ရိုဟင်ဂျာ69ယောက်အနက်5ယောက်မှာကိုဗစ်ရောဂါပိုးကူးစက်နေကြောင်းစစ်ဆေးတွေ့ရှိခဲ့ရတာဖြစ်ပါတယ်။ကွန်ပျူတာတက္ကသိုလ်မှာထိမ့်သိမ်းထားသူတွေကိုကိုဗစ်ရောဂါပိုးရှိမရှိမနေ့ရက်ကစစ်ဆေးရမှာအမျိုးသမီး9ယောက်မှာရောဂါပိုးတွေ့ရှိခဲ့ရတာဖြစ်တယ်လို့လေရွှေပြည်သာမြို့နယ်ရဲစခန်းကရဲအုပ်ဇော်လင်းနိုင်ကအတည်ပြုပြောဆိုပါတယ်
အဲ့ဒီ9ယောက်ကကျွန်တော်တို့ဒီဟိုဖောင်ကြီးကုတ္တရေးစင်တာကိုပို့ထားတယ်။ကျန်တာတွေကကျွန်တော်တို့ဒီလောကာနိဗ္ဗာန်တက္ကသိုလ်မှာရှိတယ်ဆင်မှာစစ်ဆေးတဲ့ဆိုဆင်မှာပြောလို့မရသေးဘူးလက်တလို့ရတော့လေ
ရောဂါပိုးကူးစက်သူတွေနဲ့ထိတွေ့မိခဲ့တဲ့ရွှေပြည်သာမျိုးမရဲစခန်းကရဲတပ်ဖွဲ့ဝင်3ယောက်ကိုလည်းတီးသန့်ခွဲစောင့်ကြည့်သွားမှာဖြစ်သလိုစစ်ဆေးထိန်းသိမ်းရမှာပါဝင်ခဲ့တဲ့အာဏာပိုင်တွေကတချို့မှလည်းအိမ်မှာအသွားအလာကန့်သတ်စောင့်ကြည့်ဖို့ညွှန်ကြားထားတယ်လို့ပြောပါရယ်ဂျန်နေရိုဟင်ဂျာတွေရဲ့ကျန်းမာရေးအခြေအနေကောင်းမွန်နေပြီးဒေသခံတာဝန်ရှိသူတွေကူညီစောင့်ရှောက်ပေးနေကြောင်းလည်းရွှေပြည်သာမျိုးနယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးရန်အောင်မင်းက VOA ကိုပြောပြပါရယ်
အော်94ရောက်ရဲ့ဈာမကြီးအချင်းတွေကတော့အခုကောင်းပါတယ်။စာဝတ်နေကြီးကတော့ဖန်စီရရမိတယ်ညာတွင်ချင်းပါပဲ။တိုင်းဒေသကြီးအစိုးရအဖွဲ့ကနေပြီးတော့ကျွန်တော်တို့ပြရတော့ကျော်လာပို့ပါတယ်။ဒါတခုပေါ့လေ။တိုင်းဒေသကြီးအစိုးရအဖွဲ့လာပို့ရတာကဣစ္စလမ်တွေရဲ့ဘာသာရေးနဲ့မညီတဲ့အသာသာဖြစ်မှာဆိုလို့ဆိုလို့တချို့ကလည်းမစားရဘူးပေါ့လေ။ဟိုအဲ့ဒီစားဖို့တော့ဘူးတော့ဣစ္စလမ်ဘာသာရေးအဖွဲ့တွေကနေပြီးတော့ချက်ပြုတ်ပြီးတော့လာရောက်ပို့ဆောင်ပေးဖို့ဟိုကစီစဉ်နေပါပြီ။တော်လေသူတို့ရဲ့တာဝန်ယူမှုတာဝန်ခံမှုနဲ့ဟိုပို့မယ်ဆိုလို့ရှိရင်တော့တန်းတရာကြီးအစိုးရကလည်းလက်ခံပြီးမယ်လို့သူတို့သဘောထားရသူတို့ညှိနှိုင်းကြပါတယ်ဟုတ်ကဲ့ဟိုပို့မယ်အဖွဲ့ကြီးကတော့သူတို့တော့ပုံကနှွေအေးပီအဖွဲ့ကနေပြီးတော့ဒီမင်းလေးလာပို့မယ်ပြောပါတယ
်ထိမ့်သိမ်းခံရသူတွေကိုကနဦးစစ်ဆေးချက်အရမလေးရှားနိုင်ငံကိုတရားမဝင်သွားရဖို့ထွက်လာကြသူတွေဖြစ်ကြောင်းသိရှိထားရတယ်လို့တရားဝင်ခီးတော်လာခွင့်အထောက်ထားမရှိသူတွေကိုအခကျင်းဝင်ယူပြီးပို့ဆောင်ပေးဖို့စီစဉ်နေသူတွေလက်ခံပေးထားသူအမျိုးသမီး2ယောက်နဲ့အမျိုးသား2ယောက်ကိုတော့ရွှေပြည်သာမြို့မရဲစခန်းကသွေးဆောင်ခေါ်ယူမှုရာဇသက်ကြီးပုံမှ369,380စတဲ့ပုံမှနှစ်ခုနဲ့အမှုဖွင့်အရေးယူထားပြီးနောက်ထပ်တန်တရားရှိသူ2ဦးကိုစုံစမ်းရှာဖွေနေကြောင်းလည်းလွှတ်တော်ကိုယ်စားလှယ်ဦးရန်အောင်မင်းကပြောပါရယ်ရင်းသားဆိုတဲ့အတုံးနှုံးကိုတော့မြမဆိုးရကတရားဝင်အတိမတ်ပြုလက်ခံထားတာမရှိသလိုတရားဝင်ခရီးသွားလာကွင်းတွေကိုလည်းကန့်တတ်ထားတာကြောင့်အခုလိုမကြခဏဖမ်းဆီးခံရမှုတွေနဲ့ကြုံရတတ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းအေယာဝတီတိုင်းဒေသကြီးပသိမ်ခရိုင်ချောင်းတာမြို့နယ်မွန်ပြည်နယ်ပေါင်မြို့တို့တွေမှာတရားဝင်ရောက်လာတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးရမိခဲ့ပြီးနေရပြန်ပို့ပေးခဲ့ရကြောင်းလည်းဒေသခံအာဏာပိုင်တွေကတင်းထုတ်ပြန်ထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့မှာတရားမဝင်ဝင်ရောက်လာတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်မြန်မာနိုင်ငံနဲ့လက်ဆက်မှာလူမောင်ခိုးတွေကိုထိန်းချုပ်ဖို့ထိုင်းအာဏာပိုင်တွေကကြိုးပမ်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ဘန်ကောက်မြို့မှာတရားမဝင်ဝင်ရောက်နေထိုင်နေတဲ့ရိုဟင်ဂျာ18ယောက်ကိုအင်္ဂါနေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်နောက်ဆက်တွဲအဖြစ်မြန်မာနိုင်ငံလက်ဆက်ကလူမောင်ခိုးသူတွေလှုပ်ရှားသွားလာတဲ့နေရာတွေမှာရှာဖွေဖမ်းဆီးနေတာတွေဖြစ်ပါတယ်။ထိုင်းရဲကျောက်ရဲ့ညွှန်ကြားချက်အရမြန်မာနိုင်ငံနဲ့နေဆက်ကထနာဘူဒီနဲ့တက်ခရိုင်တွေမှာဆက်လက်ရှာဖွေစစ်ဆေးမှုတွေလုပ်နေကြောင်းကိုလည်းဘန်ကောက်မြို့တော်ကလူမှုကြီးကြပ်ရေးဌာနဒူရဲမှုအာချီရဂိုင်ထောင်းကသတင်းထောက်တွေကိုပြောပြခဲ့တာပါ
ตอนนี้ในส่วนนี้นะครับหลังจากที่ได้รับแจ้งข้อมูลจากประชาชนพ่อแม่พี่น้องที่อยู่ในพื้นที่เนี่ยทางสตม.ได้เข้าไปพิสูจน์ทราบแล้วก็ส
ဗန်ကောက်မြို့စိုက်မှန်ရက်ကွက်ကရိုဟင်ဂျာတွေကိုဖမ်းဆီးမိတဲ့ကိစ္စနဲ့ဆက်နွယ်ပြီးအာရှန်ပြည်မလေးရှားနယ်စပ်ကိုပို့ဆောင်ဖို့စီစဉ်နေတဲ့မြန်မာနိုင်ငံသားနှစ်ဦးကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါတရားမဝင်နိုင်ငံသားတွေအစုလိုက်အပြုံလိုက်ဝင်ရောက်လာနိုင်အောင်အားပေးကူညီခဲ့တဲ့အစိုးရအရာရှိတွေကိုလည်းဖော်ထုတ်ရေးရီဖို့စုံစမ်းရေးဖွ ကျွန်တော်တို့ဒီဟိုဖောင်ကြီးကုတ္တရေးစင်တာကိုပို့ထားတယ်ကဲ့ရောဂါကာလနေဆက်ဒေသတွေမှာလူကြိုရေးတင်းကျပ်ထားတယ်မှာပဲတက်ခရိုင်မေရာမက်နဲ့တဆောင်ရမြို့နယ်တွေနဲ့ထိစပ်နေတဲ့မြန်မာနိုင်ငံနေဆက်တိုင်းရင်းသားလက်နက်ကင်တွေထိန်းချုပ်ရာနေမြူရီမှာရခိုင်ပြည်နယ်ကနေရောက်လာတဲ့ ရုဟင်ဂျာရာဂနန်လောက်ရောက်ရှိနေပြီးလူမောင်းခိုးတဲ့အကူအညီနဲ့ထိုင်းနိုင်ငံလက်ကိုတရားမဝင်ဝင်ရောက်ဖို့စောင့်ဆိုင်းနေတယ်ဆိုပြီးသတင်းရရှိထားကြောင်းကိုလည်းထိုင်းနိုင်ငံပိုင်းကိုကိုးကားပြီးဒေသခံသတင်းတွေမှာဖော်ပြနေကြပါတယ်။နေဆက်ကိုတရားမဝင်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးပမ်းနေတယ်ဆိုတဲ့သတင်းကြောင့်နေဆက်မှာမနေ့ကစပြီးထိုင်းနိုင်ငံကလုံခြုံရေးအင်အားတွေတိုးမြင့်ထားပါတယ ဒီနေ့ကတော့ဒီအိုဖောင်ကြီးကုတ္တရေးစင်တာကိုပို့ထားတယ်ကျန်တာတွေကတော့ဒီအိုဖောင်ကြီးကုတ္တရေးစင်တာကိုပို့ထားတယ်ကျမတွေကတော့ဒီအိုဖောင်ကြီးကုတ္တရေးစင်တာကိုပို့ထားတယ်ကျမတွေကတော့ဒီအိုဖောင်ကြီးကုတ္တရေးစင်တာကိုပို့ထားတယ်ကျမတွေကတော့ဒီအိုဖောင်ကြီးကုတ္တရေးစင်တာကိုပို့ထားတယ်ကျမတွေကတော့ဒီအိုဖောင်ကြီးကုတ္တရေးစင်တာကိုပို့ထားတယ်ကျမတွေကတော့ဒီအိုဖောင်ကြီးကုတ္တရေးစင်တာကိ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူတွေကတင်ဆက်ပေးပါမယ်။ရှစ်လေးလုံးလူလူရေတော်ပုံကြီးကနေပေါက်ဖွားလာတဲ့အမျိုးသမီးနိုင်ငံရေးတက်ကြွလှုပ်ရှားသူတွေစုပေါင်းပြီးမြမအမျိုးသမီးသမဂ္ဂ BW ကိုဖွဲ့စည်းခဲ့တာဒီလ9ရက်ကြာတာပိုင်းနေ့က26နှစ်ပြည့်ခဲ့ပါတယ်။မြမအမျိုးသမီးသမဂ္ဂကိုဘယ်လိုယူရချက်တွေနဲ့စတင်ဖွဲ့စည်းခဲ့တာပါလဲ။အဖွဲ့ရဲ့ရည်မှန်းချက်တွေကိုဘယ်လိုအကောင်အထည်ဖော်နေသလဲ။အနာဂတ်မြို့မှန်းချက်တွေကရောဘာတွေရှိနေသလဲဆိုတာတွေကိုမြမအမျိုးသမီးသမဂ္ဂဥက္ကဋ္ဌမတ်တင်မျိုးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်မြို့သမီးဌာနမှတင်ဆက်ချပါရစေရှင
်။မြမအမျိုးသမီးသမဂ္ဂကပြောမယ်ဆိုရင်တော့ထူးခြားချက်နေနဲ့ဆိုရင်တော့ညီမတို့ကစစ်အာဏာရှင်စနစ်တိုက်ချဲ့ရေးဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးပေါ့နော်ဒီရည်မှန်းချက်၃ခုအဓိကထားပြီးတော့မှဒါမှဒန်းတူရေးအမျိုးသမီးတွေရဲ့ပါဝင်မှုတွေရတဲ့တစ်ခင်ဒါတွေကိုပေါ်ဆောင်သွားမယ်ဆိုတဲ့ရည်မှန်းချက်ကြီးကိုချပြီးတော့လှုပ်ဆောင်ခဲ့တာပေါ့နော်။ဆိုတော့ဒါကတော့ပြောမယ်ဆိုလို့ရှိရင်တော့အမျိုးသမီးအဖွဲ့သို့တော်လည်းနိုင်ငံရေးရရည်မှန်းချက်ကြီးကြီးမားမားချပြီးတော့မှလုပ်ငန်းကောင်တွေပေါ်နေတဲ့အဖွဲ့ကြီးလို့ပြောလို့ရပါတယ်။
ဆိုတော့မြမအမျိုးသမီးသမဂ္ဂဟာအမျိုးသမီးရေးတက်တက်ဆောင်ရွက်တဲ့အဖွဲ့အစည်းမျိုးဆိုတာထက်ဒီအမျိုးသမီးတွေစုဖွဲ့ပြီးတော့မှနိုင်ငံရေးရည်မှန်းချက်တမ်းမိမှာလိုအပ်နေတဲ့နိုင်ငံရေးအပြောင်းအလဲတွေဖြစ်လာဖို့အတွက်ကြိုးပမ်းတဲ့အဖွဲ့အစည်းမျိုးလို့ပြောလို့ရပါသလားရှင်
။ဒါတော့အချက်နှစ်ချက်ပေါ်မှာတော့ခြေခံတာပေါ့နော်။တစ်ခုကတော့ဒါ BW စဖွဲ့စည်းစဉ်တည်းကရည်မှန်းထားတယ်ဒီမြမပြည်မှာဆရာနေစဉ်စနစ်ချုပ်နှံရမယ်။ပြီးရင်ဒိုင်းအနာဒန်ဒီကိုအာမခံတဲ့ဒီမိုကရေစီပြည်တော်စုတစ်ခုပေါ်ပေါက်ရမယ်ဆိုတော့ရမန်းချက်ရှိတယ်ဆိုတော့အဲ့လိုမျိုးအရေးကိစ္စတွေမှာပေါ်ဆောင်တဲ့နေရာတွေမှာဟိုအမျိုးသမီးတွေကိုယ်တိုင်ကတက်တက်ကြွကြွနဲ့ပြီးတော့မှဥဆောင်တဲ့နေရာနေပါဝင်ခွင့်ရဖို့ဆိုတဲ့အနေထားတွေကလိုလာတယ်ပေါ့နော်ဒါကြောင့်မို့လို့ BW လို့အဖွဲ့အစည်းတစ်ခုဖွဲ့လိုက်တယ်ဆိုလို့ရှိရင်ဒီဘိုင်းတစ်ခုကိုကျမတို့အနေနဲ့ဆောင်ရွက်နေတဲ့ဘိုင်းကလည်းပဲအမျိုးသမီးတွေဥဆောင်ဖို့ကျမတို့ညှိနှိုင်းပေးနိုင်တယ်ပြီးတော့မှအမျိုးသမီးတွေအနေနဲ့ဒီဥဆောင်မှုနေရာမှာတစ်ထဲဝင်ဝင်အတိတ်ပဲပြည့်ဝစွာပါဝင်နိုင်ဖို့အတွက်ကိုလည်းဒီလိုလို့ဆိုလို့ရနိုင်တယ်။တပြိုင်တည်းမှာပဲခုနကပြောတဲ့ဒီမြဝတီဒီရင်းချမ်းရင်းရရှိဖို့အတွက်ကိုလည်းကျမတို့တွေကတော့နေရာတနေရာကနေပြီးတော့မှတာဝန်ယူလို့ဆောင်သွားနိုင်တယ်ပေါ့နော်။ဒီလိုအနေထားလေးတွေကိုစဉ်းစားဖြည့်ခဲ့ပြီးတော့မှဖွဲ့စည်းခဲ့တယ်။အဲ့ဒီမျိုးဖွဲ့စည်းပြီးတဲ့ချိန်မှာဗာတွေ့လာရလဲဆိုတော့အမျိုးသမီးတွေက
ဒီပွဲတွေအတွင်းမှာအချမ်းဖတ်မှုများစွာကျုံ့ကြရရှိတယ်၂၆မှာဖြတ်ကျော်ပြီးတော့မှထွက်ပြေးလာရတယ်ပုံအောင်လာရတယ်ပြီးတော့ဒုက္ခတွေခံနေမှာရောက်လာတယ်သူတို့တွေမှာကအချမ်းဖတ်မှုတွေကနေလည်းအကောင့်ပြေးဖို့လို့ဒီလိုမျိုးတပြိုင်တည်းမှာပဲဒီစစ်အာဏာရှင်စနစ်အောက်မှာဒီနေရာတကြမလို့သူတို့မရရှိနိုင်တဲ့ပညာရေးတွေအတွက်ကိုသွားလို့နေနေတာနော်အဲ့လိုသဘောတင်ကြမှုမျိုးလေးတွေကိုလည်းပဲစီစဉ်
ရလာပြီဆိုရင် ပနာမာ ရေမန်ချက်ဖြစ်တဲ့ဆရာနာရှင်စစ်ချုပ်ရေးပြီးတော့ပြည်တွင်းငင်းချမ်းရေးနဲ့ဒါမှဒန်းလူရေးဆိုတာကိုကျမတို့ဖော်ဆောင်သွားနိုင်မှာပေါ့နော်ဆိုတော့ဒီလိုရေမန်ချက်တွေနဲ့ကျမတို့တွေကဖွဲ့စည်းခဲ့တယ်လုပ်ငန်းတွေကိုအကောင့်ထဲပို့ခဲ့တာရှိပါတယ်အဲ့ဒီတော့ဒီရေမန်ချက်တွေကိုရောဘလောက်အထိအကောင့်ထဲပို့နိုင်ပြီလို့အခုချိန်မှာပြန်သုံးသပ်မိလဲ
26မျိုးသမီးတွေကိုကျမတို့တွေကနေပြီးတော့မှဆိုရင်မြစ်တေတွေလုတ်ပေးနိုင်တယ်အသိပညာသေးတွေပေးနိုင်ခဲ့တယ်ပြီးတော့မှလည်းသူတို့ကိုယ်တိုင်ကသူရဲ့ရက်ရွာနယ်မြေသူတို့လူထုအတွက်ပြန်ပြီးတော့မှစွမ်းတနာပေါ့နော်တက်နိုင်တဲ့အင်အားတွေနဲ့အလုပ်တွေပြန်အကျိုးပြုရမယ်ဆိုတဲ့အသိတွေဖြစ်လာပြီးတော့လုပ်ငန်းတွေကမှတော့ပါလာကြတယ်ဒါကတော့အောင်မြင်မှုတစ်ခုလို့တော့ပြောလို့ရတယ်
အမျိုးသမီးလှုပ်ရှားမှုလုပ်တယ်ဆိုတဲ့နေရာမှာဒီလူတွေရဲ့အသွေးအမြင်အသွေးခေါ်ဒီပုံစံခွက်ဆေးရုပ်ယူထားတယ်ပေါ့လေနော်ဒါတွေကိုတိုက်ဖျက်ရတဲ့ဖြစ်သွားကြောင့်မလို့အများကြီးတော့ဆက်လက်လှုပ်ဆောင်ရအောင်မယ်ကျမတို့ရဲ့အမျိုးသမီးလှုပ်ရှားမှုစည်းစိမ်ကတော့ရေရှည်ပေါ့နော်နှစ်ပေါင်းများစွာဆက်လက်ပြီးတော့တွားနေရအောင်မယ်စည်းစိမ်ဖြစ်တယ်ပေါ့လေမြမမျိုးသမီးသမဂ္ဂကိုစပြီ ပါရင်နဲ့နေစရီတာတွေကိုရောက်လာစူးစီးမြဲဒီမှာမှာပြပမှာပဲဖွဲ့စည်းခဲ့ပြီးတော့အခုနောက်ပိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြည်ပြောင်းလဲမှုရရှိလာတဲ့အခါမှာလဲပြည်တွင်းမှာပြန်ပြီးတော့လှုပ်ရှားလာတဲ့ဆိုတော့အခုဒီမြန်မာနိုင်ငံအတွင်းမှာရောတရားဝင်ဖွဲ့စည်းတစ်ခုအနေနဲ့ရက်တိလှုပ်ရှားဝင်ရနေပါပြီလားရှင်။ဟုတ်ပြီးတော့ဒီကတော့ပြောမယ်ဆိုလို့ရှိရင်သူကတမိုင်းချောင်းဟိုကဆ ကျွန်တော်တို့ရဲ့တမိုင်းကြောင်းရဲ့လက်ရှိလုံဆောင်နေထားတာစိတ်ခေါမှုများတယ်အန်ဒီနဲ့များတယ်ပေါ့နော်တောက်လျှောက်နှစ်တည်းမှာကျွန်တော်တို့လုံတုံးတက်ခဲ့ပြီးတော့မှတ်ပုံမတင်ခဲ့ဘူးပေါ့နော် ဆိုတော့ကျမတို့ကတခုစိတ်ပူတာကကရင်နယ်ကျမတို့မှတ်ပုံတင်လိုက်တယ်ဆိုလို့ရှိရင်တကယ်လို့ကျမတို့ကအစိုးရကိုရောတက်မတော်ဘူးပေါ့နော်သူတို့ရဲ့လှုပ်ဆောင်ချက်ဒီမာရင်းနေတယ်သူကချက်တွေရှိနေလို့အုပ်ပွင့်လင်းလင်းနဲ့ထောက်ပြပြောဆိုဝေဖန်သုံးသပ်မယ်ဆိုလို့ရှိရင်နောက်ထပ်ရရှိလာမယ်ဒီဘေးထွက်ဆိုးကျိုးတွေပေါ့နော်ဒါနဲ့ပတ်သက်ရင်ဘလို့အမခံချက်မျိုးကျမတို့ပေးနိုင်မယ်ဆိုတာတွ
ဘလူပဲဖြစ်ဖြစ်ဒီအမျိုးသမီးသမဂအနေနဲ့လှူရှားမှုတွေပုံမှန်ဆက်လုပ်ခွင့်ရှိတယ်ဆိုတဲ့အနေထားလည်းရှိတာပေါ့နော်ဆိုတော့အဲ့ဒီရဲ့အခွင့်အရေးကိုကျမတို့ကတော့ဆက်လက်သုံးချနေတယ်ဒါပေမဲ့အခက်အခဲများရှိတယ်ရေဂျစ်စတာမဟုတ်တော့ကြောင့်မလို့လှူတော်ကိုယ်စားလှယ်တွေနဲ့တတိတာတွေကျမတို့လုံလုံအခွင့်အလမ်းမရခဲ့ဘူးပေါ့နော်အဲ့ဒီခွင့်မရခဲ့ဘူးနောက်ပြီးတစ်ခါကျလို့ရှိရ
လုပ်ဖို့နောက်ပြီးတော့မှလူတွေရဲ့အယူဆွဲနေတဲ့ရှေးရွက်ယူဆတွေပယ်ရှားပြဖို့ဆိုရင်ဒီဦးတယောက်တစ်ဖွဲ့ဒီအုပ်စုကပဲလုပ်လို့မရဘူးအားလုံးကနေပြီးအတူတကပူးပေါင်းဆောင်ရွက်ပြီးတော့မှလှုပ်ဆောင်မှဒီအရေးကအောင်မြင်မယ်ဆိုတော့ကျွန်တော်တို့ငကိုကလေးခံယူထားတယ်ဒါကြောင့်မလို့ဒီ movement building ပေါ့နော်ဒီလှုပ်ရှားမှုတစ်ခုကိုတည်ဆောက်မယ်ဆိုတဲ့စဉ်းစားချက်ကိုအစကတည်းကကျွန်တော်တို့ရှိတယ်အဲ့လိုကျွန်တော်တို့ရဲ့စဉ်းစားချက်ကိုလည်းကျွန်တော်တို့ဘယ်ကနေစပြီးတော့ဖော်ဆောင်လဲဆိုတော့ WLD ဒီအမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံပေါ့နော် WLD ဖွဲ့စည်းဖို့ဖြစ်လာဖို့ကျွန်တော်တို့ကဦးဆောင်ပြီးတော့မှအကောင့်ထဲပို့ခဲ့တာဒါပြောမယ်ဆိုလို့ရှိရင်တမိုင်းမှတ်တိုင်တစ်ခုလို့ပြောလို့ရပါတယ
် WLD အပြင်တခြားပြည်တွင်းမှာရှိနေတဲ့အဖွဲ့အစည်းတွေနဲ့ရောချိတ်ဆက်လှုပ်ဆောင်မှုတွေကလောလောဆယ်မှာဘယ်လိုအခြေအနေမှာရှိပါလဲ
သုံးသပ်ရမယ်ဆိုတော့ကျွန်တော်တို့အမျိုးသမီးရေလှုပ်ရှားမှုတစ်ခုလုံးကအရာကြီးချိတ်ဆက်မမိနေဘူးလို့ပြောလို့ရတယ်တချို့ကအတောင်းရလိုက်ချိတ်ဆက်ကြတယ်တချို့ကတော့ဖွဲ့စည်းကြံပေါ်မှုတွေချိတ်ဆက်ကြတယ်အမှလှုပ်သမားရေးစလည်းလှုပ်သမားရေးပြီးတော့မှလည်းမြို့သူမြို့သားတွေမှာချိတ်ဆက်လှုပ်ဆောင်တာတွေရှိပေမဲ့ဒီကိစ္စကွန်ရက်ပုံစံမျိုးချိတ်ဆက်မမိနေတော့အမျိုးသမီးလှုပ်ရှားမှုတစ်ခုလုံးမဖြစ်နိုင်ဘူးအဲ့ထက်မှ BWU လည်းပါတယ်ဆိုတော့ BWU လည်းပဲခုနကလိုသူပြစ်မှတ်နေမြေရဲ့လုပ်ငန်းလှုပ်ရှားမှုတွေမှာ
ဟိုမိုအာယုံဆိုင်ရင်ဆိုင်ရင်နဲ့တခြားမျိုးပြီးအဖွဲ့တွေနဲ့ချိန်ဆက်တဲ့နေရာမှာပူပေါင်းဆောင်ရွက်တဲ့နေရာမှာအများကြီးအားနဲ့ခဲ့တဲ့အများကြီးလိုအပ်ချက်တွေရှိခဲ့တယ်ပေါ့နော်တခြားဖွဲ့တွေလည်းအဲ့လိုပဲဖြစ်လက်မျိုးထင်တယ်ကိုယ့်ရဲ့တတ်မှတ်ထားတဲ့လုပ်ငန်းတွေပြီးမြောက်အောင်မြင်ဖို့အကူပုံမှုပြီးတော့အာယုံဆိုင်ရင်နဲ့တစ်ဖက်ကကျမတို့ကလက်ချင်းချိတ်ပူပေါင်း
တ်မှာရောဘယ်လိုပုံစံနဲ့ပိုကောင်းအောင်ဘယ်လိုမျိုးယက်တီသွားဖို့ရှိနေလဲအနာဂတ်ယက်တီချက်မျှော်မှန်းချက်ကိုလည်းသိပြစေရှင
်ဒီအမျိုးသမီးတွေရဲ့အခြေအနေတွေကိုဆန်းစစ်ချက်တွေလုပ်လေလေသူတို့ရဲ့လိုအပ်ချက်တွေပို့တွေ့လေလေအများကြီးအလုပ်တွေလုပ်ပေးရမယ်ဆိုတာလည်းအများကြီးသိရတယ်ဒါပေမဲ့ကျမတို့ပြန်တုံ့ပြန်မိတာကျမတို့အားလုံးကိုမလုပ်နိုင်ဘူးဆိုတော့ကျမတို့ဘယ်ဟာကိုအဓိကအပြောင်းလဲလုပ်မလဲပေါ့နော်ဆိုတော့အောက်ခြေထူးအမျိုးသမီးတွေရဲ့ဘဝမြင့်မားလာဖို့အတွက်ကိုစောင်းရင်မြင့်တင်ရေးတွေလုပ်ရင်ပြီးတော့မှတို့အသိပညာပေးတွေပေးရင်နဲ့တို့လိုအပ်တဲ့ကူညီဆောက်ရှောက်ရေးတွေပဲလုပ်သွားမလားတို့မဟုတ်မူ policy ဘိုင်းဆိုင်ရာအပြောင်းလဲတွေဖြစ်လာဖို့ဥပဒေတွေချမှတ်လာနိုင်ဖို့ဒီမှာဒီမှာရှိနေတဲ့ရန်ရားတွေတိုင်းမှာအမျိုးသမီးတွေရဲ့ပါဝင်မှုအပေါ်မှာအသိမှတ်ပြုမှုအဲ့ဒီပေါ်မှာပဲတိုက်တွန်းလှုပ်ဆောင်ချက်တွေကိုပဲပို့လုပ်သွားမလားဆိုတဲ့အဲ့ဒီနှစ်ခုကြားမှာတော့ကျမတို့အများကြီးပြန်စဉ်းစားနေရတာရှိတယ်ဆိုတော့ဒီပြိုင်ထဲမှာပဲနောက်လျှောက်တော့ကျမတို့ကသင်းအနေနဲ့ထားခဲ့တာပေါ့နော်အမျိုးသမီးလူငယ်တွေရဲ့ဥစားမှုတွေပုံမမြင့်တက်လာဖို့တစ်ဆင့်ပြီးတစ်ဆင့်ပေါ်တော့လက်ဆင့်ကမ်းနိုင်ဖို့တော့ကျမတို့ပို့ကြိုးစားခဲ့တယ်ပေါ့ဒါပေမဲ့ဒီဘက်နောက်ပိုင်းမှာတော့ကျမတို့ပင်မထားရတဲ့ရေမှန်းချက်ပေါ့မြန်မာပြည်ကပြန်လည်ပြည့်မြတ်ရေးပြီးတဲ့ခါကျလို့ဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတာအရန်ရေးကြည့်ရပေါ့နော်အဲ့ဒီအပိုင်းကိုပုံမှန်ပြီးတော့လှုပ်ရှားသွားရမယ်အဲ့တော့ဖက်ဒရယ်ကမြန်မာပြည်မှာဒီစကလုံးကတော်တော်တော်တင်ကြီးကြီးပြောပြမှနားလည်မှုတွေမတည်ရဘူးအစိုးရနဲ့စစ်တပ်နဲ့ဒီတော့တိုင်းဒေသနဲ့ကအင်အားစုတွေနဲ့ဒီတော့အရက်ပတ်ဖွဲ့စည်းတွေကမှဘလောက်တိုင်းတာထိဖက်ဒရယ်ပေါ်မှာဒီပဲပုံစံမှုတွေတည်နေနေကြတယ်လေဒါတွေကိုကျမတို့ပြန်ဆန်းစစ်ရမယ်ပြီးတဲ့ခါကျတကယ်ကျမတို့ပြောတဲ့တူတယောက်ချင်းစီရဲ့အခွင့်အရေးကိုအာမခံပြီးတော့မှဒိုင်းလာအားလုံးရဲ့ဒန်းလူရေးကိုဖော်ဆောင်ပေးမဲ့ဖက်ဒရယ်ပြည်ထောင်စုတစ်ခုဖြစ်လာဖို့လိုတယ်။အဲ့ဒီဖက်ဒရယ်ပြည်ထောင်စုတစ်ခုဖြစ်လာဖို့တော့ကျမတို့မြန်မာနေပြည်တော်ကအနေနဲ့ကတော့ပုံမအားစိုက်ပြီးတော့မှလှုပ်ဆောင်သွားမယ်။သူတို့ဖြစ်ရတော့ဖက်ဒရယ်နဲ့ပတ်သက်တဲ့နားလည်မှုတွေကိုပို့ပြီးတော့မှတူညီတဲ့အမြင်တွေနဲ့ခုနကပြောတဲ့စဉ်းစားချက်ပေါ်မှာယက်တည်ပြီးတော့မှမြင်လာဖို့တော့ကျမတို့လှုပ်ဆောင်သွားဖို့အစီအစဉ်ဖြစ်ပါတယ်။
ဘုရားဗတ်တူကြဆုံးလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်သမ္မတတွေအကြောင်းနဲ့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်ရွေးချယ်ခံရသူအကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါတယ်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးအခွင့်အချင်းဟာကမ္ဘာကြီးတွေပေါ်လဲရိုက်ခတ်မှုရှိရမို့အမေရိကန်နိုင်ငံကြီးအပေါ်ကမ္ဘာကြီးကစိတ်ဝင်စားစောင့်ကြည့်လေရှိပါတယ်အမေရိကန်သမ္မတဆိုရင်လည်းဩဇာကြီးမားတဲ့ကမ္ဘာခေါင်းဆောင်တွေထဲမှာတဦးအပါဝင်ဖြစ်ပြီးတော့တခါတည်းမှာသမ္မတကိုလွတ်လပ်တဲ့ကမ္ဘာကြီးရဲ့ခေါင်းဆောင်ဖြစ်နေလေရည်ညွှန်းလေးရှိပါတယ်။လာမယ့်ဇန်နဝါရီလ20ရက်နေ့မှာဆိုရင်2020သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာကျန်းသစ်စာချိန်ဆိုပြီးအမေရိကန်ပြည်ထောင်စုရဲ့46မြောက်သမ္မတအဖြစ်စတင်တာဝန်ထမ်းဆောင်တော့မှာပါ။ဒီတော့အမေရိကန်သမ္မတတွေကဘယ်လိုလူမျိုးတွေပါလဲ။သူတို့ရဲ့နောက်ဆုံးရာဇဝင်နေရာပါတွေပါလဲ။ဘာကြောင့်ခေါင်းဆောင်တွေဖြစ်ခဲ့ကြတာလဲဆိုတာတွေကိုကြည့်ရအောင်ပါ။လွန်ခဲ့တဲ့နှစ်ပေါင်း232နှစ်သက်တမ်းကိုကြည့်မယ်ဆိုရင်တော့အမေရိကန်သမ္မတတွေအာလုံးကြီးပါဟာလူမျိုးမျိုးသားတွေဖြစ်ကြပြီးတော့ခရီးယန်ပရိုတက်စတင်တွေပါ46မြောက်သမ္မတဖြစ်လာမဲ့ဂျိုးဘိုင်ဒန်ပါဝင်သမ္မတဖြစ်ခဲ့သူတွေထဲမှာ32ဦးကစစ်မှုထမ်းခဲ့သူတွေပါ26ဦးကတော့ကွန်ဂရက်လွှတ်တော်မှာလွှတ်တော်အမတ်တွေဖြစ်ခဲ့ကြပြီးတော့15ဦးကတော့သမ္မတမဖြစ်ခင်ဒုသမ္မတတာဝန်ထမ်းဆောင်ခဲ့သူတွေပါ33ဦးကတော့ခေါလိကနေဘက်ချလာဒီဂရီရခဲ့ပြီးတော့29ဦးကတော့ရှေ့နေတွေဖြစ်ခဲ့ကြပါတယ်ထမ်းခဲ့သူသမ္မတတွေလည်းအမေရိကန်ပြည်ထောင်စုကိုတည်ဆောင်ခဲ့သူအဖြစ်သတ်မှတ်ထားတဲ့ George Washington ကစလို့43မြောက်အမေရိကန်သမ္မတ George W. Bush အဆုံးပါဝင်ပါတယ်။ Congress လို့တော့မှတာဝန်ထမ်းဆောင်ခဲ့ပူးသူသမ္မတတွေထဲမှာတော့အမေရိကန်ပြည်ထောင်စုရဲ့၄ယောက်မြောက်သမ္မတ James Madison ကထိပ်ဆုံးကနေပါဝင်ပါတယ်။ American Tamarari de Tawajoa, American Aludoni Ateludo, Damamho, Ludo Nia Luma, Dawon Tansong Gebujaware. Lisa Chomia Tamara Pilame Joe Biden and Bawe, Warren G. Harding, Joseph Kennedy Ne, Barack Obama Ruha, Ateludo Magani, Tamara Tempia Dodalu, James Kafigaro, Aludo Magani Biro, Tamara Tempia Dodalu. Tamaragani, Tamara Pilla, the Sanga Urega Shiugaro, Tamara Kulon Tora Jap, Tutamaragani, Tamara Pilarava. A take at the Ugaro, Nemejo, Watergate Showdobuja, Yarugani, Neutral Layer, Tamara Richard Nixon, Niago, second to Gerald Ford Pipare, a good Tamara Pilame, Joe Bidenaro, Tamara Obama Letama, Tutamara Down Tansong Yet Beer now, Tamara the Dent Set, Lini Chabi and now Mama, Tamara Pilame Dua. Duha do the Maragani, Tamara Piladu, Dudiamia to Upipido, Patama Diogaro, Tamara Dwight D. Ajahawaye, do the Mara Richard Nixema, Dugaro, Tamara Tadena Sacha, Shinija Bigoma, Tamara Pilarawa. American Tamarari, Tonsa Dungaro, Bachelor Di Yagaware, Puerti Giri Mayare, Tamarari de Maro, Lumia, Lisa, Chicken Yare, George Washington, Abraham Lincoln, Pawemare, PhD Bueyadu Ugaro, Widro Wilson, Udeda Pipido, Joe Biden, Barack Obama, Bill Clinton, Bawe, the Chugaro, Ubri, Puerti Yagaware, Tamarari de Ma, Joe Biden, Bawe, Ubre Pinyashin, Shinny Piketu Nasakuna Ushipido, She Uha, Diayon Jo Maron, Shalege Zavare, William Howard Taft Garo, Tamara Dawan Tansang Pima, Diayon Jo Diaduji Pit Dawan Tansang Yabuare. ခုနောက်ဆုံးပြောပြခြင်းတဲ့အကြောင်းအရာတွေထဲမှာတော့ဒီအမေရိကန်သမ္မတတွေရဲ့အသက်အရွယ်ပါဒီအမေရိကန်သမ္မတတွေထဲမှာအသက်အငယ်ဆုံးသမ္မတဥစုဝင်နှစ်ဦးအသက်အကြီးဆုံးနှစ်ဦးနဲ့အများစုကတော့အသက်50နဲ့52နှစ်ကြာဆက်သုံးဦးလို့ဖြစ်ပါတယ်အငယ်ဆုံးသမ္မတဖြစ်ခဲ့သူကတော့သီအိုဒိုရူးစဗဲလ်ဖြစ်ပြီးတော့သူဟာအသက်50နှစ်မှာသမ္မတဖြစ်ခဲ့တာပါသမ္မတဒွိုက်ဒီအိုက်ဇန်ဟောင်းဝါ အသက်အကြီးဆုံးသမ္မတကတော့ Donald Trump ပါသူဟာအသက်80အရွယ်မှာသမ္မတဖြစ်လာတာပါဒါပေမဲ့လည်းမကြခင်သမ္မတတာဝန်ထပ်ဆောင်တော့မဲ့ Joe Biden ကတော့အသက်88နှစ်ရှိတာကြောင့်အသက်အကြီးဆုံးသမ္မတဖြစ်လာတော့မှာပါခင်ဗျာအမေရိကန်ပြည်ထောင်စုရဲ့အောက်လွှတ်တော်ဥက္ကဋ္ဌဖြစ် Nancy Pelosi ကိုဇန်နဝါရီ3ရက်နေ့ကရွေးချယ်လိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ကအောက်လွှတ်တော်ဒီမိုကရက်မတ်နန်စီပလိုစီဟာ2003ခုနှစ်ကတည်းကအောက်လွှတ်တော်မှာဦးဆောင်လာခဲ့တာဖြစ်ပြီးတော့တူဦးရီသောအမျိုးသမီးဥက္ကဋ္ဌလည်းဖြစ်ပါတယ
် We begin this new Congress during a time of extraordinary difficulty. Each of our communities has been drastically
In that Kakeri နဲ့ရင်ဆိုင်နေရချိန်မှာကွန်ဂရက်စ်လွှတ်တော်ကိုစကြပါပြီ American အနေနဲ့ကယောဂတန်နဲ့စီးပွားရေးကြက်တဲနေတဲ့အခြေအနေကိုရင်ဆိုင်နေကြရတာပါလူ၃မိန်းခွဲလောက်လည်းတည်ဆုံခဲ့တာကြောင့်အလွန်စိတ်မကောင်းဖြစ်ရပါတယ်လို့ဥက္ကဋ္ဌဖြစ်ရွေးကောက်တင်မြှောက်ခံရပြီးမိန်ခွန်းပြောရမှာအခုလိုထည့်သွင်းပြောကြားသွားတာပါနန်စီပလိုစီဟာ216မိန်းနဲ့အောက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်လာတယ်လို့ကယ်လီဖိုးနီးယားပြည်နယ်ကပဲ Republican အောက်လွှတ်တော်အမတ် Kevin McCarthy က209မိန်းနဲ့အောက်လွှတ်တော်မှာလူများစုခေါင်းဆောင်ဖြစ်လာတာပါသူ့အနေနဲ့အချိန်တော်ကြာဥစားမှုအခမ်းအနားကနေပါဝင်မှုကိုသိမ့်မကျေနပ်ကြတဲ့ Democrat အမတ်တွေရှိနေတဲ့အခြေအနေနောက်ဒီ Republican လွှတ်တော်အမတ်ဥယျာဉ်နဲ့ Democrat အမတ်ဥယျာဉ်တိတ်မကွာလာတဲ့အခြေအနေနောက်ဒီကက်ရောဟာကြောင့်လွှတ်တော်တက်ဖို့ပြက်ကွက်မှုတွေရှိနေတဲ့ကြားမှာပဲသူကလွှတ်တော်ဥက္ကဋ္ဌပြည်ရွေးချယ်ခံရတာပါအောက်လွှတ်တော်မှာလွှတ်တော်အမတ်ဥယျာဉ်435ဦးရှိတဲ့အနက်222ဦးနဲ့211ဦးမတိမ်မရင်အနေထားရှိတာကြောင့်ဒါဟာနှစ်ပေါင်း20အတွင်း Democrat အမတ်ဥယျာဉ်အနေဆုံးနဲ့အောက်လွှတ်တော်လူများစုဖြစ်လာတာပါအခုလိုနန်စီပလိုစီရွေးချယ်ခံပြီးချိန်မှာတော့ဒီမိုကရက်တွေမတရက်လက်ခုပ်ဩဘာပေးခဲ့ကြပါပဲ။ Republican တော်တော်များများကတော့လွှတ်တော်ခံမှာတွင်ရှိမနေခဲ့ကြပါဘူးခင်ဗျာ
။
အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။2020မှာ NASA ကအင်ကာဂျိုစူးစမ်းရေးအပါအဝင်အာကာသစူးစမ်းလေ့လာမှုအပြင်အာကာသဆိုင်ရာတိုးတက်မှုတွေအများကြီးရှိခဲ့တာနဲ့ပတ်သက်ပြီး NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကိုမိန့်မြန်းပြီးသင်ပြပေးပါတော့။
သုံးလေးခုလောက်အဓိကထားခွဲပြီးတော့ပြောလို့ရပါတယ်ဒီ solar system ကျွန်တော်တို့ရဲ့နေဆက်ကြပါလားစူးစမ်းလေ့လာမှုနောက်တစ်ခုက human space exploration နောက်ပြီးတဲ့အခါကျလို့ရှိရင်ဒုံးပြန်တွေတီထွင်မှုဒုံးပြန်အသစ်တွေပေါ့နော်ဒီအင်္ဂါချိုဟိုနောက်90-20လောက်အတွင်းမှာသွားမယ်ဆိုလို့ရှိလို့ရင်အခုလောက်ဆုံးတုံးနေတဲ့ဒုံးပြန်တုံးလို့မရတော့ဒုံးပြန်အသစ်တွေအဲ့ဒါတီထွင်အောင်မြင်မှုတွေရှိပါတယ်နောက်တစ်ခုကဒီဂျိုဒူးတွေဆက်သွယ်ရေးဂျိုဒူးတွေဘိုးလေဝသဂျိုဒူးတွေရဲ့အောင်မြင်မှုရှိပါတယ
်အင်္ဂါဂျိုစူးစမ်းလေ့လာရင်းနဲ့ပတ်သက်ပြီး NASA ကနေပြီးတော့ထူးထူးခြားခြားအောင်မြင်တာလေးပထမဆုံးပြောပြပေးပါအ
င်္ဂါဂျိုသွားပြီးတော့စူးစမ်းလေ့လာမှုအောင်မြင်မှုတွေမှာ Mars 2020 အင်္ဂါဂျို2020ဆိုတဲ့အင်္ဂါဂျိုဆင်းမဲ့စက်ရုပ်ကိုလွှတ်တင်လိုက်ပါတယ်မကြာခင်အဲ့ဒါကတော့ NASA ရဲ့အောင်မြင်မှုအကြီးဆုံးပါပဲလွန်ခဲ့တဲ့5-6 months လောက်ခရီးအစီအစဉ်ထားပါတယ်အခုလောလောဆယ်အင်္ဂါဂျိုပေါ်ရောက်နေတဲ့စက်ရုပ်ကားလေးအပြင်အခုနောက်ပိုင်းဆုံးကစက်ရုပ်ကားလေးကတော့ Perseverance ဆိုခေါ်ပါတယ်လွန်ခဲ့တဲ့5-6 months ခရီးကထွက်တင်လိုက်ပါပြီ2021ပေါ့နော်ဒီမှာအင်္ဂါဂျိုပေါ်ဟိုစဉ်သုတေသနတွေအများကြီးလုပ်ပါတယ
်အဲ့ထဲမှာပေါ့နော်ညီမသုတေသနပညာရှင်အမျိုးသမီးတယောက်ကရဟန်းရံတစ်ခုလည်းပါတယ်လို့သိရပါတယ်ပြောပြပေးပါဦးရမယ
်အဲ့ဒါအလွန်တရာမှစိတ်ဝင်စားဖို့ကောင်းပါတယ်ဒေါ်မီမီအောင်နော် Jet Propulsion Lab ကကယ်လီဖိုးနီးယားတောင်ပိုင်းမှာရှိတဲ့ NASA သုတေသနဌာနကွယ်တစ်ခုမှာသူတို့လုပ်တဲ့အစီအစဉ်ကတော့ Perseverance ဆိုတဲ့စက်ရုပ်ကလေးကို February 2021မှာအဲ့အင်္ဂါဂျိုပေါ်ဆင်းတဲ့အခါကြလို့ရှိလို့ရင်ဒီစက်ရုပ်ကလေးကနေပြီးတော့မှသူ့ရဲ့ဝန်ပိုက်မှာပေါ့ဒီရဟယင်လေးပို့ထည့်ပေးလိုက်ပါတယ်ဒါဒေါ်မီမီအောင်နဲ့သိပ္ပံသုတေသနပညာရှင်တွေအသင်လိုက်တဲ့ပါအဓိကအင်္ဂါဂျိုပေါ်တက်ရှိသတ္တဝါရှိသလားဆိုတဲ့ဟာကိုစပြီးတော့စူးစမ်းလေ့လာတာပါရေရှိမှတက်ရှိဖြစ်နိုင်တယ်အဲဒါကြောင့်တွေ့ကိုရေရှာသွားတာစိတ်ယုတ်ကအင်္ဂါဂျိုပေါ်မှာဖြည်းဖြည်းချင်းတရွေ့ရွေ့နဲ့လောက်ရတဲ့အတွက် efficient မဖြစ်ဘူးသူတည်တနာလောက်ရတာကြားရတယ်ပေါ့အဲ့တော့အင်းထောက်ရဟယင်လေးကိုစင်ပေးလိုက်တာသူဟာသူအလိုလိုပြန်သွားမယ်ပေါ့နော်အချက်လက်တွေကုစားပြီးတော့မှသူတည်တလုပ်လို့ရတယ်ပေါ့နော်ဒါအောင်မြင်မှုတစ်ခုအနေနဲ့သတ်မှတ်လို့ရပါတယ
်ဟုတ်ကဲ့အင်္ဂါချိုစူးစမ်းလေ့လာရေးအပြင်ပေါ့နော်ဒီအာကာသဆိုင်ရာတိုးတက်မှုတွေလည်းဒီနှစ်ထက်မှာအများကြီးရှိတယ်လို့သိရပါတယ်အဲ့ဒါလေးနဲ့ပြောပြပေးပါ
ဟုတ်ကဲ့စัจ java လာကြီးရဲ့စူးစမ်းလေ့လာမှုဆိုလို့ရှိရင်သူတေသနာအရာယူပါဒေတာနေဘောစုရတဲ့စัจ java လာကိုလေ့လာတဲ့ယူပါဒေတာပညာရှင်တွေ cosmology နဲ့ပတ်သက်တဲ့အောင်မြင်မှုပါသူတို့ကကဘာကြီးရှိတဲ့ငကငွေတန်းလို့ဟာမျိုးပဲတခြားငကငွေတန်းကြီးအကြီးရှိပါတယ်အလင်းနှစ်တန်ပေါင်းထောင်ပေါင်းများစွာရှိတဲ့နေရာမှာအဲ့ဒီအာကိုကျွန်တော်တို့ဒီကနေပြီးတော့မှ radio telescope ပေါ့နော်ရိုးမျက်လုံးနဲ့ကြည့်လို့ရတဲ့ telescope မဟုတ်ဘူးဒါ radio ဆိုင်နဲ့ကြည့်ပြီးတော့မှပုံဖော်ရတဲ့ telescope ပါအဲ့ဒီကနေပြီးတော့မှအဲ့ဒီတခြားငကငွေတန်းကြီးတစ်ခုရဲ့အလေတဲ့ထဲမှာကျေစုကြီးတစ်ခုအလေမှာစုပြီးတော့အဲ့ကျေစုကြီးကနေပြီးတော့မှပောက်ကွဲမှုဖြစ်တယ်အဲ့ဒီဖြစ်တဲ့ဟာကိုသူတို့လေ့လာတာပေါ့နော်လေ့လာတဲ့အခါကျတော့ Einstein ရဲ့နိုင်ရသီအိုရီပေါ့နော် theory of relativity ပါမှန်နေဆိုတဲ့ဟာကိုဒီနှစ်ထဲမှာအထောက်အထားရသူတိတိကျကျပြောနိုင်ပါပါမှန်ဆိုလို့ရှိရင်ဒီဟာကိုလေ့လာခဲ့တာလွန်ခဲ့တဲ့အနှစ်30လောက်ခရီးကလေ့လာတာเนาะဒါပေမဲ့ဒီတိတိကျမှပြောနိုင်တယ်ဒီ Hawking ထုတ်ခဲ့တာ general theory of relativity ကတကယ်ကိုအဲ့ဉာဏ်မှာဖြစ်နေတယ်ဒါကိုအထောက်အထားအရကျွန်တော်တို့ပြောနိုင်ပြီဆိုတဲ့ဟာကိုသူတို့တင်ပြနိုင်တဲ့နှစ်ဖြစ်ပါတယ်ခင်ဗျာ
โอเคဒီ satellite นี้ปัญญาတော့ထူးထူးခြားခြားတိုးတက်မှုတွေရှိပါသလား
ဟုတ်ပါတယ်ခင်ဗျာဟို Tesla ကကုမ္ပဏီထွင်တဲ့အဲ့ Elon Musk ကနေပြီးတော့မှသူက SpaceX ဆိုတဲ့ပုဂ္ဂလိကပိုင်းကုမ္ပဏီဖြစ်ပါတယ်အဲ့ဒီအာကာသစူးစမ်းလေ့လာရေးပြီးတော့ဒုံးပြန်စောက်တဲ့ဟာအဲ့ဒီကုမ္ပဏီရဲ့ပိုင်းစင်မှာသူကနေပြီးတော့မှဒီနှစ်ကနေစပြီးတော့စက်တရေးနဲ့ပတ်သက်တဲ့ဟာမိုးလေဝသနဲ့ပတ်သက်တဲ့ဟာကိုသူက mini satellite လို့ခေါ်ပါတယ်ဂျိုဒူးအသေးလေးတွေအများကြီးကိုသူကစုပြီးတော့မှဒုံးပြန်တစ်ခုတည်းနဲ့လွတ်တင်လိုက်လွတ်တင်လိုက်ပြီးတဲ့အခါကျတော့မှအာကာသရဲ့ရောက်တော့တော့မှအဲ့ဒီဂျိုဒူးတွေအကုန်လုံးကိုဖြန့်လိုက်ပါပါအဲ့ဒီနှစ်တည်းမှာဂျိုဒူးတစ်ထောင်ကျော်လောက်အဲ့mini satellite တွေသူတင်ခဲ့နိုင်ပါတယ်သူရဲ့အကျိုးရလဒ်ကဂျိုဒူးတွေတစ်ကပါလုံးဝင်းရံနေတဲ့အတွက် โจรุตะคู่เนี่ยตะคู่จ้ามาโหซิงโครไนซ์ลงมั้ยซิงโครไนซ์ลงมั้ยဆိုတာတခုเนี่ยတခုချက်လက်တွေကိုအမြန်ဆုံးပို့နိုင်မယ်ဆိုတဲ့အားကြောင့်
ตัวโจรุตะป้องจูหลอกไอ้มินิเซตไลท์เนี่ยอายุเปลี่ยนมาป่ะเออนาวเลงาเนี่ยအတွင်းမှာအဲ့ဒါတွေပြည့်တင်လိုက်မယ်ပေါ့เนาะပြည့်တင်လိုက်တဲ့အခါကျတော့ကောင်းကျိုးတွေကတော့အများကြီးပါပဲကောင်းကျိုးတွေရတယ်လို့အာကာသအမှိုက်ဖြစ်လာတဲ့ဆိုးကျိုးတွေလည်းရှိပါတယ်ဒါပေမဲ့2020ထဲမှာပဲအာကာသအမှိုက်တစ်ချို့ကိုပြန်ပြီးတုံးနိုင်အောင်အတွက်လုပ်ပေးနိုင်ပါပြီဆိုးကျိုးက
geosynchronous orbit ကဘာအလိုလိုပတ်နေတဲ့ပတ်လန်းချောင်းကနေပြီးတော့သူကလွတ်သွားတယ်လွတ်သွားတဲ့အခါသူကကဘာလေတူတဲ့ဝင်ပြီးတဲ့အခါကျရင်သူကနောက်ပြတ်သွားတယ်ဒီဂျိုရူကအတုံးမပြုတ်နိုင်တဲ့ဂျိုရူအပြင်သူကအမှိုက်လို့ဖြစ်တယ်အခုတုံးလို့မရတော့တဲ့ဂျိုရူတွေထောင်ထဲချီပြီးရှိနေပါပြီ โจดูแลตรุเมียนลาบาเรอะแล้วอะคูนอกป้ายหลุดไล่แต่โจดูตะคูกาตัวปาลุไปเลยสรเอ้ยเป็ดตัวเดตรุไม่ยะเดด้าหมอลุษิงปัดล้านจองลวยตัวเดโจดูตัวตั่นอยู่ไล่ตาตั่นอยู่พี่รอบมาตู้ปัดล้านจองอำมันไตเปลี่ยนเปลี่ยนไปไล่ลุยะเลยต้องไม่ยะเดโจดูโกนอกงาเนี่ยหลอกเปลี่ยนต้องลุยะอ๋อตัวลุไปไหนเนี่ยโจดูนอกตะคูดีเนี่ยแต่มาตินไล่บาเรตีนยุงเนี่ยไม่กะอูตัวไอ้อินเตอร์เซต 19 ขึ้นเนี่ย
နောက်ထပ်နှစ်ဆက်တစ်ခုနှစ်ဇန်နဝါရီလ၈ရက်တောက်ချာနေညအတွက်ဗီဒီယိုရေးမြန်မာပိုင်းကထိပ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆွမျက်မွန်တလက်ပြောပြပါအောင်မယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဇန်နဝါရီ၄ရက်သမ္မတတက်တန်းကုန်တဲ့အထိဆက်မထားပဲယာရုကနေဖယ်ရှားဖို့ဖိအားတွေတိုးနေချိန်မှာသမ္မတထရမ့်ကအာဏာကိုငြင်းငြင်းချမ်းချမ်းလွှဲပေးမှဖြစ်တယ်လို့ပြောကြားခဲ့ပါတယ်။
ဖြစ်ခဲ့ပြီးဂျာတာဘေးနေရုံကထရမ့်အစိုးရကက်ဘိနက်ဝင်ကြီးတွေကဝင်ကြီးနှစ်ယောက်ဂျာလူကနေနှုတ်ထွက်သွားပါတယ်။တယ်ယူပို့ဆောင်ရေးဝင်ကြီးအီလိန်ချောင်း၊ပညာရေးဝင်ကြီးဘက်ချီဒါဗော့စ်တို့ဖြစ်ပါတယ်။သမ္မတရဲ့စကားအဖြစ်ပြောဆိုမှုတွေကြောင့်ဖြစ်ရတဲ့အကြမ်းဖက်မှုတွေကြောင့်နှုတ်ထွက်ရတာလို့ပြောပါတယ်။အေမီရောအရာရှိချုပ်တာဝန်ယူခဲ့ပြီးမြောက်ပိုင်းအရာလက်အထူ
ဒီဆိုမှုရတောင်းရှိတဲ့တွေရဆွဲမှုနဲ့အမှုဖွင့်ဆောင်စားနေပါပြီအထင်ကြီးအောင်တဲ့ပါဝင်တဲ့ထရမ့်လိုလာသူဂျာနဲ့ချီရဲ့စည်းရင်းကိုထုတ်ပြန်ပြီးဖော်ထုတ်သွားမယ်လို့ဂျာလာရင်းဒီကကြေညာပါတယ်လုံခြုံရေးကင်မရာတွေကရိုက်ကူးထားတဲ့ဗီဒီယိုတွေလူမှုကွန်ရက်တွေပေါ်တင်တဲ့ဗီဒီယိုတွေကနေဥပဒေချိုးဖောက်ခဲ့သူတွေကိုပိုက်ဆိုင်တိုက်ရှာဖွေဖော်ထုတ်သွားမယ်လို့ဒီစီခရန် ဒီကနေ့ကျွန်တော်တို့ဒီဟိုဖောင်ကြီးကုတ္တရေးစင်တာကိုပို့ထားတယ်။ကျန်နာတွေကဒီကိုကနအုပ်စစ်စေးချက်မတိုင်ခင်ကစစ်တပ်ကလုံခြုံရေးအားဖြင့်ပြင်းထန်လှမ်းချက်တွေကိုလွှတ်တော်အပါအဝင်မြို့တော်တွေကဆိုးရအဆောက်အဦတွေရဲ့လုံခြုံရေးတာဝန်ရှိသူတွေကတစိမ့်မကမြင်းဆန်ခဲ့ကြပါတယ်။တမနာထရမ့်အပေါ် ထောက်ခံသူအစိုးရအုပ်အကြီးကကမ္ဘာတဲ့ဟီလွှတ်တော်စာအုပ်လုံခြုံရေးအတအစီအရေကိုအတင်းဖြတ်ကျော်ဝင်ရောက်ဖြတ်စည်းခဲ့ကြပြီးနောက်တည့်အကြာမှာပဲကာကွယ်ရေးဌာနနဲ့ကြီးတဲ့တာဝန်ရှိသူတွေကအခုလိုပြောကြားဆွဆဲခဲ့ကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုညာ9နိုင်ကနေဆက်နိုင်အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။အခုတောက်ချာနေညအတ
This program has come to you from the Voice of America, Washington.